Welcome to the Voice of America in Burmese.
ကျွန်တော်မနေ့ခင်ပါရှင်။ဝါရှင်တန်နဲ့ရော်ဗီယူအမေရိကန်စံကနေ့2021ခုနှစ်စနေနေ့မနေ့ခင်းစီဇန်တွေကိုမြန်မာစံနှုန်းချင်းမနေ့6နိုင်ကနေ9နိုင်အထိလိုင်းငုံမီတဲ့20လေး40နဲ့50တက်လိုင်းလမ်မီတာ196လိုကနေထုတ်ဝင်ပေးနေပါပြီ။ကျွန်မခင်ယူတပ်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party ကဝင်ရောက်ရှင်တန်မဲ့ Joe Biden တို့ဟာတောက်ကြနေမှာမဲဆွဲပွဲပြန်ဖြေလုပ်နေကြပါပြီ။ November 3ရက်မှာချင်းပါမဲ့သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့အမျှသူတို့နှစ်ဦးအကြိတ်နဲ့ရှင်ပြန်ရဖို့ရှိတယ်။ပြည်နယ်3ခုကမဲဆန္ဒရှင်တွေထောက်ခံမဲကြဖို့နှစ်ဦးစလုံးတွားရောက်နေကြတာပါ။သမ္မတထရမ့်ဟာ American တောင်ပိုင်းပြည်နယ်နှစ်ခုဖြစ်တဲ့ဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေကိုတွားရောက်ခဲ့တာဖြစ်ပြီးဒီပြည်နယ်နှစ်ခုဟာသူ့ရဲ့သမ္မတတက်တန်းဒုတိယအကြိမ်ပြန်ရရေးအတွက်သိက္ခာအရေးပါတယ်လို့သတ်မှတ်ထားတာပါဖလော်ရီဒါပြည်နယ်အိုကလာနဲ့ဂျော်ဂျီယာပြည်နယ်မေကွန်မြို့တွေမှာချင်းပါမဲ့လူစုစုဝေးပွဲကိုမတက်ရောက်ခင်ဖလော်ရီဒါကဖို့တ်မိုင်ယာစ်မှာသမ္မတထရမ့်ကတက်ချီးပိုင်းတွေအတွက်ဘလို့အကာအကွယ်ပေးလှုပ်ဆောင်မယ်ဆိုတာတွေကိုပြောကြားခဲ့ပါတယ်ဂျိုးဘိုင်ဒန်ကတော့မီရှိဂန်ပြည်နယ်မှာဒက်ဖရန့်မြို့လူစုတွေ့ဆုံပွဲကိုမသွားခင်ဆောက်စ်ဖီးလ်မြို့မှာမဲဆန္ဒရှင်တွေကိုလူတိုင်းတက်နိုင်တဲ့အဖိုးနှုံးတက်တာတွေကျင်းပရင်ဆောင်ရှောက်မှုရအောင်တုံးမြင့်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးပြောကြားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့် COVID-19 အကူးစက်ဖျားခြင်းကပေးခဲ့တဲ့ Remdesivir ဆေးဟာဒီရောဂါပြင်းထန်ခံစားနေရသူတွေပေါ်တက်ရောက်မှုလုံးဝမရှိတာဒါမှမဟုတ်နည်းနည်းပဲရှိတာတွေ့ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြားနေမှာကြေညာပါတယ်။ WHO ကဒီရောဂါအတွက်ကုသနေတဲ့ဆေးတွေကိုကြပန်းဆက်စစ်မှုတွေ6လကြာလုပ်ခဲ့ရကနေတွေ့ကြတာဖြစ်ပါတယ်
။ Interim results from the trial now show that the other two drugs in the trial
Remdesivir ဆက်စစ်မှုတွေကနေယာယီထွက်လာတဲ့အဖြေတွေကိုချင်း Remdesivir နဲ့ Interferon C နှစ်မျိုးဟာ COVID-19 ကြောင့်တည်ဆုံးမှုမရှိအောင်ဒါမှမဟုတ်ဆေးရုံကနေရက်တိုတိုနဲ့ပြန်ပြီးဆင်းနိုင်အောင်ထိခိုက်ရောက်မလုပ်နိုင်တာဒါမှမဟုတ်နည်းနည်းပဲလုပ်ပေးနိုင်တာတွေ့ရတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြံတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ကော်ဂျီဆုံးစစ်တမျိုးဖြစ်တဲ့ Dexamethasone ကတော့ထိရောက်မှုရှိနေလားတွေ့ရတယ်လို့လည်းပြောပါတယ်။ရှီဘီဒါဆေးတွေနဲ့ဒီရောဂါကုသရမှာထိရောက်မှုရှိမရှိ WHO ကသုတေသနလုပ်ရမှာအများတွင်တွင်ကျယ်ကျယ်သုံးနေတဲ့ COVID-19 ကုသမှုတွေစမ်းသပ်ကုသတဲ့ဆေးတွေဖြစ်တဲ့ Remdesivir နဲ့တခြားဆေးသုံးမျိုးဖြစ်တဲ့ Hydroxychloroquine, Lopinavir နဲ့ Interferon ဆေးတွေကိုပါRCT ကထိရောက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ကြောင်း WHO ကပြောပါတယ်။ဒီစမ်းသပ်စစ်ဆေးမှုတွေကိုနိုင်ငံပေါင်း30ကျော်မှပြုလုပ်ခဲ့တာပါ။နာဂါနိုကာရာဘတ်ဒေသနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားတိုက်ပွဲတွေဖြစ်ပွားနေမှုမှာတူရကီရဲ့ပါဝင်မှုဟာဒေသရင်းအခြေအနေကိုပိုပြီးဆိုးလာစေနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကခြေသတင်းနေမှာပြောသလိုဒီပြဿနာကိုတန်တမာရေးနည်းလမ်းနဲ့ဖြေရှင်းဖို့ထပ်ပြီးပန်ကြားလိုက်ပါတယ်။ဒီလေတာနဲ့ပတ်သက်ပြီးမကြသေးခင်ကပဋိပက္ခပြန်ပြီးဖြစ်ပွားမှုကနေရာပေါင်းများစွာသိဆုံးခဲ့ရတာပါ။နာဂါနိုကာရာဘတ်ဒေသဟာအဇာဘိုင်ဂျန်ပိုင်နဲ့ထဲရောက်နေပေမဲ့အဲဒီကဒေသခံတွေကတော့အာမေးနီးယားတွေဖြစ်ပါတယ်။ဆီးရီးယားနဲ့လေပြားကပဋိပက္ခတွေနဲ့ပတ်သက်ပြီးသဘောချင်းမတိုက်ဆန်တဲ့တူရကီနဲ့ရုရှားတို့ဟာအခုဒီဒေသအရေးမှလည်းအလားတူကွဲနေတဲ့အတွက်ဒီပြဿနာမှာသူတို့နှစ်နိုင်ငံပါဝင်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုကတော့လက်နက်ကင်တိုက်ခိုက်မှုတွေမလုပ်ဖဲညှိနှိုင်းမှုတွေနဲ့ငြင်းချမ်းစွာဆွေးနွေးဖြေရှာဖို့အပြင်တခြားတနိုင်ငံကပါဝင်လာတာမျိုးမဖြစ်စေချင်ကြောင်းပြောကြားခဲ့ပါတယ်။တကယ်လို့ EU ဥရောပသမဂ္ဂဘက်ကအရေးပါတဲ့ပြောင်းလဲမှုတွေမလုပ်ဘူးဆိုရင် EU ကနေ Britain ဘာသဘောတူညီမှုမှမယူဘဲနှုတ်ထွက်ဖို့ပြင်ရမယ်လို့ Britain ဝန်ကြီးချုပ် Boris Johnson ကတောက်ကြနေမှာပြောပါတယ်။ Britain EU ကနေနှုတ်ထွက်တဲ့ Brexit ကာလနောက်ပိုင်းတစ်ဖက်ကုန်သွယ်ရေးအတွက်ညှိနှိုင်းမှုတွေအခုထိမအောင်မြင်နိုင်တဲ့အပြန်အလှန်ဖြစ်တင်နေကြတာဖြစ်ပြီးသက်မချိန်ကလည်းဒီနှစ်ကုန်ဖြစ်တဲ့အတွက်အချိန်ကသတင်းပတ်အနည်းငယ်ပဲကျွန်တော်တာဖြစ်ပါတယ်။ညှိနှိုင်းမှုတွေဆက်လုပ်ဖို့အဆင်သင့်တယ်လို့ EU ကပြောပေမဲ့ Britain ကတော့ဆွေးနွေးဖို့လမ်းဆုံးနေပြီလို့ဆိုပါတယ်။ Britain ဘက်ကအပြောင်းလဲတွေကြီးကြီးမားမားမလုပ်ရင်သဘောတူညီချက်ရမှာမဟုတ်ဘူးလို့ Brussels ညီလာခံမှာ EU ဘက်ကပြောခဲ့ပြီးညှိနှိုင်းမှုတွေကို EU ဘက်ကတောက်ချနေကြတဲ့ကရက်ပစ်ခဲ့တာကြောင့်ဆွေးနွေးမှုတွေပြီးသွားပြီလို့ဝန်ကြီးချုပ် Johnson ကပြောခွင့်ရ James Slack ကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲ အာရှူလာဗွန်ဒါလီယန်ကလည်း EU အနေနဲ့ဆက်ပြီးမလုပ်ချင်ပေမဲ့သဘောတူညီမှုရဖို့လိုလားနေသေးတယ်လို့ပြောပါတယ်။ဒါအပြင်ညှိနှိုင်းမှုတွေတိုးလို့ဖို့ရှေ့သတင်းပတ်ထဲမှာ EU ညှိနှိုင်းရင်မှမိုက်ကယ်ဘာနီယာလန်ဒန်ကိုသွားမှဖြစ်ကြောင်းနဲ့ကြေညာပါတယ်။ဗြိတိန်ဝန်ကြီးချုပ်ယုံကတော့ဒီကမ်းလှမ်းချက်ကိုပယ်ချခဲ့ပြီးလန်ဒန်မှာတနည်းလာနဲ့ညှိနှိုင်းမှုလုပ်ဖို့မရှိဘူးလို့ပြောပါတယ်။ဒါပေမဲ့ဗြိတိန်ညှိနှိုင်းရင်မှဒေးဗစ်ဖရော့စ်နဲ့EU ညှိနှိုင်းရင်မှဘာနီယာတို့ရှေ့သတင်းပတ်အစောပိုင်းမှာစကားပြောဆိုဖို့တော့သဘောတူလိုက်တာပ
ါ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာမနေ့တုန်းက COVID-19 ရောဂါကူးစက်သူ 1138 ဦးထပ်ပြီးအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်ခံရသူ 33,488 ဦးရှိပြီဖြစ်ပါတယ်မနေ့ကတရက်တည်းသေဆုံးသူ34ဦးရှိတာကြောင့်လည်းသေဆုံးသူပေါင်းက969ဦးရှိပြီဖြစ်ပါတယ်အောက်တိုဘာ16ရက်တောက်ကြနေ့ည8နာရီအထိစစ်ဆေးပြည်စီခဲ့တဲ့တက်ခွဲနမူနာပေါင်း 13,510 ခုရဲကအခုလိုနောက်ထပ်လူနာ 1100 ကျော်အတည်ပြုခဲ့တာပါအခုချိန်ထိစစ်ဆေးပြည်စီခဲ့တဲ့တက်ခွဲမူနာပေါင်းကတော့ 48,000 ကျော်ရှိပါတယ်။ကုသခံရသူ 33,000 ကျော်တည်းကပြည်내ကျန်းမာလာသူကတော့ 35,500 နီးပါးရှိပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့ရဲကဆစ်ဆောင်စခန်းတချို့မှာလည်း COVID-19 ရောဂါကူးစက်သူတွေရှိလာတဲ့အတွက်စစ်ပြေးဒုက္ခသည်တွေအကြားရောဂါပိုးပြန့်နှံ့ကူးစက်မှုပိုဆိုးမလာအောင်တားဆီးကာကွယ်ဖို့ကြိုးစားနေကြပါတယ်။လူစုလိုက်ပြုံလိုက်စုပေါင်းနေထိုင်ရတဲ့ယာယီဆစ်ဆောင်စခန်းတွေထဲမှာကူးစက်မြန်ရောဂါပြန့်ပွားမှုကာကွယ်နိုင်ရေးအသွာလာကန့်သတ်မှုတွေတင်းကျပ်ပြီးတိကျခွဲကွာရန်တင်းထားနိုင်ဖို့လည်းအရေးကြီးပြင်ဆင်နေကြပါတယ်။ကျမ၏ဝန်ကြီးဒေါက်တာမြင့်ထွေးကတော့လူများသွာလာလှုပ်ရှားတဲ့ဈေးတွေလူတွေအဆောင်တွေဖုန်းတော်ကြီးကျောင်းတွေသီလရှင်ကျောင်းတွေနဲ့ဆက်ယုံအလုပ်ယုံတွေမှာယောဂကာကွယ်ရေးစည်းကမ်းတွေကိုလိုက်နာဆောင်ရွက်ကြဖို့ COVID-19 လုပ်ငန်းဆန်းစစ်သုံးသပ်မှုအပတ်စဉ်အစည်းအဝေးမှာတတိပေးခဲ့ပါရခင်ဗျာအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကမြန်မာနိုင်ငံက NGO အဖွဲ့တစ်ခုဖြစ်တဲ့ PGKN အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မဲ့ TB ယောဂတိုက်ဖျက်ရေးဆိုင်ရာစီမံချက်အသစ်ကိုထုတ်ပြန်ကြေညာလိုက်ပါတယ် USAID Look at Action Toward TB Free မြန်မာလို့ခေါ်တဲ့အဲ့ဒီစီမံချက်အသစ်ဟာသုံးနှစ်ကြာမြင့်မှာဖြစ်ပြီး TB ယောဂကာကွယ်ရေးနဲ့ကုသရေးလုပ်ငန်းမှာမြန်မာနဲ့အမေရိကန်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့မှတ်တိုင်တရဖြစ်ကြောင်းရန်မြို့အခြေစိုက်အမေရိကန်တန်ယုံကပြောပါတယ်လူထုလူအချက်တွေကိုဖြည့်ဆည်းပေးနိုင်မယ်နိလန့်တွေရှာနိုင်ရေးလူမှုအတိုင်းဝိုင်းတွေရဲ့စွမ်းဆောင်ရည်မြင့်တင်ပေးဖို့ဒေသခံအဖွဲ့အစည်းတွေနဲ့မိဖက်ဆောင်ရွက်မှုတွေဖြစ်ပေါ်လာအောင် USAID ကအင်တိုက်အားနဲ့ဆောင်ရွက်နေကြောင်း USAID ရဲ့မြန်မာနိုင်ငံဆိုင်ရာဌာနညွှန်ကြားရေးမှူး L. Grubbs ကပြောပါတယ်အမေရိကန်တန်ယုံကအောက်တိုဘာလ15ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ကြေရာ USAID လို့ Action Toward TB Free မြန်မာစီမံကိန်းသီးရဲ့လုပ်ငန်းတွေကို2012ခုနှစ်ကတည်းက USA နဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်နေတဲ့ TB တိုက်ဖျက်ရေးလုပ်ငန်းတွေအပေါ်မှာအခြေပြုထားတာဖြစ်တယ်လို့ပြောပါရယ်အဲဒီစီမံကိန်းကိုအစိုးရအဖွဲ့အစည်းမဟုတ်တဲ့ PGKN အဖွဲ့ကအကောင့်ထဲပေါ်သွားမှဖြစ်ပါရယ် TB ယောဂကူးစက်မှုကိုတိုက်ဖျက်ရေးမြန်မာနိုင်ငံမှာတိုးတက်မှုတွေရရှိနေရမှာ2010ခုနှစ်က2018ခုနှစ်အတွင်းကူးစက်မှု50ရာခိုင်နှုန်းကျော်ကြာဆင်းခဲ့ကြောင်းဒါပေမဲ့ TB ဆေးရင်ပါမှုပြဿနာကပုံမှန်ပြဿနာလိုဖြစ်လာနေတာကြောင့် TB ယောဂဟာမြန်မာနိုင်ငံမှာသေဆုံးမှုနှုန်းအများဆုံးယောဂ10မျိုးထဲမှာပါဝင်နေတဲ့ကြောင်းလဲအမေရိကန်တန်ယုံရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာတောက်ကြနေကဒီမိုကရေစီရေးဆန္ဒပြသူတွေကိုရဲကမိသားပိုက်နဲ့လူစုကွဲနှိမ်နှင်းခဲ့ပါတယ်။ဒီလိုဝေမလုပ်ဖို့ထုတ်ပြန်ထားတဲ့အရေးပေါ်ဥပဒေကိုအာခံပြီးဆန္ဒပြပွဲတွေနေ့ရက်တိုက်ဖြစ်ပေါ်နေချိန်မှာအခုလိုရဲကမိသားပိုက်အသုံးပြုပြီးလူစုကွဲခဲ့တာဖြစ်ပါတယ်။ဘန်ကောက်မြို့လယ်ဇေဝစင်တာတွေရှိတဲ့နေရာမှာဆန္ဒပြသူ2000လောက်စုဝေးပြီးဖန်စီခံထားရတဲ့ဒီမိုကရေစီလှူရှားသူတွေကိုပြန်လွတ်ပေးဖို့တည်တချင်းတွေတည်ဆူဆန္ဒပြခဲ့ကြသလိုဝန်ကြီးချုပ်ပရာဒူချန်အိုချာကို UDP မဖွဲ့ပြရာတွေကိုလည်းအော်ဟစ်ခဲ့ကြတယ်လို့ AFP သတင်းကပြောပါတယ်။ရှားနဲ့ချီတဲ့လူကြုံရေးတပ်ဖွဲ့တွေက စနပြသူတွေကိုတားဆီးခဲ့ပြီးအပြန်ကျဖို့တိုက်တွန်းတယ်လို့မိသားပိုင်းနဲ့လူစုကွယ်မယ်လို့လည်းပြောဆိုခဲ့ပါတယ်။လူဦးကြီးနဲ့မလမကန်မှာတော့တခြားစနပြသူတွေကလက်တွေကိုပိတ်ဆို့ထားခဲ့ပြီးလူကြိုးရေးတပ်ဖွဲ့တွေကိုထွက်သွားဖို့တောင်းဆိုခဲ့ပါတယ်။ထိုင်းနိုင်ငံတော်တချင်းကိုလည်းတည်ဆူခဲ့ကြတာပါ။တောက်ကြနေညာရုံးရင်းစံကဖြစ်မှုမှာရဲရရှိလေးယောက်နဲ့စနပြသူတယောက်တန်ရာရရှိခဲ့တယ်လို့ဘန်ကောက်မြို့ကစေယုံတေုံကပြောပါတယ်ရဲတပ်ဖွဲ့ကဒရစ်စီရီတွေပါတဲ့ရေတွေကိုတုံပြီးဆန္ဒပြသူတွေကိုလူစုခွဲခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေကထီးတွေနဲ့အကာအကွယ်ယူခဲ့တာကိုလည်းတွေ့မြင်ကြရပါတယ်လူကြိုးရေးတပ်ဖွဲ့တွေကလူစုခွဲခဲ့ပေမဲ့ဆန္ဒပြသူတော်များများကထပ်ပြီးဆန္ဒပြဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်တသပိနေတော့ကဝန်ကြီးချုပ်ပရာယုသ်ကလူလေးဦးထက်ပုံမစူဖို့အရေးပေါ်ဥပဒေထုတ်ပြန်ခဲ့ပေမဲ့ဒီမိတ်ကိုဂယုမဆိုင်ပဲလူတစ်သောင်းလောက်လမ်းတွေပေါ်ထွက်ညပိုင်းအထိဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ။ဟောင်ကောင်ကဒီမိုကရေစီရေးလိုလားသူဆန္ဒပြသူတွေကိုနိုင်ငံရေးခုံလုံးကမပေးဘဲတရုတ်နိုင်ငံကကနေဒါနိုင်ငံကိုတရီပေးလိုက်ပါတယ်။ဟောင်ကောင်ကဆန္ဒပြသူတွေကိုခုံလုံးကပေးတာကပြည်သူ့ရေးကိုဝင်ရောက်ဆက်ဖက်တာဖြစ်ကြောင်းနဲ့ဆန္ဒပြသူတွေဟာအကြမ်းဖက်ရာဇဝတ်သားတွေဖြစ်တယ်လို့တရုတ်ထိပ်တန်းတန်တမာတယောက်ကပြောဆိုလိုက်တာဖြစ်ပါတယ်။ကနေဒါနိုင်ငံဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုလိုလားမယ်။ဟောင်ကောင်မှာရှိတဲ့ကနေဒါနိုင်ငံကလက်မှတ်ကန်ဆောင်သူလူ3သိန်းနဲ့ကနေဒါကုမ္ပဏီတွေရဲ့ဘေးကင်းလုံခြုံမှုကိုဂရုစိုက်မယ်ဆိုရင်ကနေဒါနိုင်ငံအနေနဲ့အကြမ်းဖက်ရာဇဝတ်မှုနေနေအားထုတ်မှုကိုထောက်ခံတင်တယ်လို့လည်းကနေဒါနိုင်ငံဆိုင်ရာတရုတ်သမ္မတကြီးကောင်ပေဝူကပြောပါတယ်။ကနေဒါနိုင်ငံရဲ့ဝန်ကြီးဖရန်စွာဖီလီပီရှမ်ပိန်းကတော့တရုတ်သမ္မတကောင်ရဲ့ပြောကြားချက်ဟာစိုးရိမ်စရာဖြစ်ပြီးလက်ခံနိုင်စရာလုံးဝမရှိကြောင်းပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်။ဒီသတင်းပတ်စောပိုင်းတော့ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတရုတ်နိုင်ငံရဲ့အာဓမ္မတန်တမာရေးကိုအဆစ်ဒီပလိုမေစီနဲ့တရုတ်တို့ဟောင်ကောင်နဲ့ရှင်ချင်းပြည်နယ်မှာပြုလုပ်နေတဲ့ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးပြည်ပထနာဝေဖန်ခဲ့တာဖြစ်ပါတယ်။ဟောင်ကောင်မှာမနစ်ကလချီဆန္ဒပြပွဲတွေပေါ်ပေါက်ပြီးတဲ့နောက်မှာတရုတ်ဆိုရကအမျိုးသားလူချင်းရေးဥပဒေကိုပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။ American, Britain နဲ့ Canada အပါအဝင်အနောက်အရာကြီးနိုင်ငံတွေကတော့အဲ့ဒီဥပဒေကိုပြည်ပထနာပြစ်တင်ရှုတ်ချထားပါတယ်။ဒီနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာလူဝင်မှာ၈ရက်နေ့ပြုလုပ်မဲ့2020ရွေးကောက်ပွဲအတွင်းတိုင်းသားပြည်နယ်အများစုတွေကမြို့နယ်ကျေးရွာတချို့မှာရွေးကောက်ပွဲတွေကျင်းပပြတော့မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်ဒါဟာဒေသခံတိုင်းသားတွေရဲ့မဲပေးပံ့ပိုးကိုရောရှင်ပြန်ရမဲ့တိုင်းသားပါတီတွေအတွက်ပါအခွင့်အရေးတရားထိခိုက်ဆုံးရှုံးစေပြီးနိုင်ငံရေးအရအစိုးရသက်ရောက်မှုတွေရှိလာနိုင်တယ်လို့ပါတီခေါင်းဆောင်တချို့နဲ့လေးလာဆောင်ကြည့်သူတွေကသုံးသပ်ကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ရခိုင်ရှမ်းကချင်ကရင်မွန်ပြည်နယ်၅ခုနဲ့ပဲခူးတိုင်းတွေကတချို့သောမြို့နယ်ကျေးရွာတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အချိန်တွေမရှိတာကြောင့်ဆိုပြီးအဲ့ဒီဒေသတွေမှာနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲကိုကျင်းပနိုင်တော့မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကအော်တိုဘာ16ရက်တောက်ကြနေကတင်ညာချက်ထုတ်ပြန်လိုက်တာပါအဲ့ဒီဒေသမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဘာကြောင့်မကျင်းပနိုင်ရတာလဲဆိုတာကို UEC အနေနဲ့အခုတည်းပို့ပြီးရှင်းပြတဲ့နယ်လို့ရွေးကောက်ပွဲလေ့လာစောင့်ကြည့်ရေး Peace အဖွဲ့ရဲ့တာဝန်ခံဦးစန်းရေးကျော်စွာမြစ်ကပြောပါတယ
်ဒီရွေးကောက်ပွဲတွေကိုလုံခြုံရေးရတော့လကောင်ဒါမှမဟုတ်လို့ရှိလို့ရှိသဘောဝဘေးအန္တရာယ်ရတော့လကောင်အဲ့ဒီအကြောင်းချက်တွေကြောင့်မို့လို့လူလပီမြတ်တာရေကောက်ပွဲကိုမကျင်းပနိုင်ဘူးဆိုလို့ရှိရင်ရေကောက်ပွဲကိုကိုဖြတ်သိမ်းတာရွှေဆိုင်တာလုပ်လို့ရတယ်လို့ဥပဒေပေါ်ပေးထားတာ哦ကိုဗစ်ကြောင့်မို့လို့ကာယရောဂါကြောင့်မို့ဆိုရှင်ကိုဗစ်အမြင့်ဆုံးဖြစ်နေရန်ကုန်လိုပေါင်းတယ်လို့မပါဘူးဆိုတော့အခုဆုံးသက်ချက်ကလုံခြုံရေးပေါ်မှာချိန်ခံတာပုံများတယ်လို့ကျွန်တော်ပြောလို့ရပါတယ်ဆိုတော့ဒီလုံခြုံရေးရဒါမို့လို့ရှိလို့ရှိရင်ကျွန်တော်တပောင်းပေးရတယ်ဆိုတာဟာကိုကျွန်တော်တို့တိတိကျကျအတိအပြည့်ဖွင့်ဖို့လိုတယ်မို့ဆိုလို့ရှိရင်ဒီရေကောက်ပွဲကြီးဖြတ်သိမ်းနေဆိုတာဟာဒီလိုငမ်းပိုင်းဆိုင်ရာတက်စားလို့ရှိရင်တော့နိုင်ငံရေးရလည်းကြီးမားတဲ့တရားမှုရှိနေတာ哦ဆိုကျွန်တော်တို့မြင်တာကတော့ရွေးကောက်ပွဲကော်မရှင်နေတဲ့အဲဒီချက်ပို့ပြီးတော့မှရှင်းပြဖို့လိုတယ်လို့ကျွန်တော်ယူဆတယ်နောက်ထပ်အရေးကြီးတဲ့အချက်တစ်ချက်ကကြတော့ဒီရွေးကောက်ပွဲတွေကိုဘယ်တော့ပြန်လုပ်မလဲဆိုတဲ့ဟာမျိုးအမျိုးကြီးအချိန်ကြာကိုအထက်သွင်းဖို့လိုတယ
်ရခိုင်ပြည်နယ်မှာမြို့နယ်ပေါင်း18မြို့နယ်ရှိတဲ့နဲ့ကူးမြို့နယ်မှာမြို့လုံးကျွတ်ရွေးကောက်ပွဲလုပ်တော့မှာမဟုတ်ဘူးလို့ကော်မရှင်ကကြေညာလိုက်တာကြောင့်ဒါဒေသခံတွေအတွက်ရောတိုင်းသားနိုင်ငံရေးပါတီတွေအတွက်ပါဆုံးရှုံးမှုတရားဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဦးသာထွန်းလှကပြောပါတယ
်ဒါကတော့ဟိုဒီတရားမျှတမှုမရှိနိုင်ဘူးဆိုတော့အဲ့လိုရွေးကောက်ပွဲကော်မရှင်ကအဲ့လိုသုံးသက်တယ်ဆိုရင်ဒီသုံးသက်ချက်ကိုကျွန်တော်တို့ လက်ခံနေတဲ့အခြေအနေရှိဘူးအဓိကတော့ကျွန်တော်တို့ပြည်သားကရဟန်းပြည်နယ်မှာဖြစ်နေတဲ့ပြည်တွင်းစစ်ကြောင့်ပြည်သူတွေလုံလုံချုံချုံမေးပေးနိုင်တဲ့အခင်းကျင်းမျိုးကိုသူတို့မဖန်တီးနိုင်တော့တဲ့အခြေအနေရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဟန်းပြည်နယ်ကကွန်မြူနတီကိုရွေးကောက်ပွဲကိုဒါမလုပ်တော့ဘူးဆိုပြီးကျင်းညာရှမ်းမျိုးထုတ်တယ်လို့ကျွန်တော်ကအဲ့လိုနားလေတယ်စစ်ကောင်မျိုးတွေမှာကွန် ေသူအမျက်စုကိုကိုဇော့ကိုဆက်ပြုတ်လို့ရလေဒီဒီမိုကရေစီစနစ်အရဥပဒေကြောင့်ပြောဖို့ဆိုဖို့ရှော့တော့ကိုကြလေရရှိခွင့်ရခိုင်ပြည်သူတွေမှာဆုံဆုံးနေလို့နေတယ်ကျွန်တော်တို့
ရခိုင်ပြည်နယ်က9မြို့နယ်အပြင်ရှမ်းပြည်နယ်က6မြို့နယ်မှာလည်းတမြို့နယ်လုံးအတိုင်းအတာနဲ့ရွေးကောက်ပွဲမကျင်းပဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှမ်းပြည်နယ်တွေကအခြား18မြို့နယ်မှာတော့တချို့ကြီးရွာအုပ်စုတွေမှာရွေးကောက်ပွဲကျင်းပနိုင်တော့မှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါတယ်ကချင်ပြည်နယ်မှာဆိုရင်17မြို့နယ်တွေကကြေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပဖြစ်တော့ဘူးလို့ UEC ကပြောဆိုပါတယ်ဒါဟာဒေသခံတွေပေါ်အားထားနေရတဲ့ကချင်ပါတီတွေမဲရဖို့ဆုံးရှုံးသွားစေတယ်လို့ကချင်ပြည်နယ်ပြည်သူပါတီဒုက္ကဋ္ဌဦးကွန်ဂရမ်အောင်ခန်းကပြောပါတယ
်ဒီအခုကြေညာချက်က2015လုံးကလည်းရွေးကောက်ပွဲပြုလုပ်နိုင်တဲ့ဒေသတွေဖြစ်တယ်ဒီဒေသတွေဟာအခုရွေးကောက်ပွဲမေးထည့်လို့မရဘူးဆိုတော့ကျွန်တော်ကချင်ဒေသပါတီဒီအနေနဲ့မေးရဖို့ဆုံးရှုံးတဲ့အပိုင်းလည်းဖြစ်ပါတယ်အဲဆိုတော့အခုလိုကြီးညာတဲ့အပိုင်းတွေကတော့ဒီ NLD အခုလက်ရှိအစိုးရအနေနဲ့သူတို့ရဲ့အားတာချက်ဖြစ်စေတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့်လည်းသူတို့အနေနဲ့တော့တကယ်ပဲလုံခြုံရေးကိုအကြောင်းပြတာလားဒါမှမဟုတ်ဆိုလည်းသူတို့ရှုံးမယ်လို့ထင်လို့ဖြတ်သိမ်းလာတာလားဒီကဘောကော်မရှင်နဲ့ကျန်တဲ့ပါတီဒီပဲတိပါလိမ့်မယ
်။ကရင်ပြည်နယ်မှာဆိုရင်6မြို့နယ်တွေကကျေးရွာတချို့၊မွန်ပြည်နယ်ဘင်းလင်းမြို့နယ်ကျေးရွာဦးစတချို့နဲ့ပဲခူးတိုင်းထဲမှာတော့ကြောင်ကြီးရွှေကျင်မြို့နယ်တွေကကျေးရွာတချို့မှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံမှာလူဝင်မာလာရှိရနေခြင်းပါမယ့်ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီတင်ခြင်းနဲ့ရွေးမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီဇန်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet Website ဆာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook ဆာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ပထမနေ့အန်ယူနေမှာအဲရခိုင်လက်နက်ကန်ခွင်းနဲ့ဆက်နွေတွေဆိုတဲ့ဆွဆွေးချက်နဲ့ဒေသခံ၄ဦးကိုတပ်မတော်ကဖမ်းဆီးထားတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။အဲရခိုင်လက်နက်ကန်ဖွဲ့ကိုတည်င်းပေးစိုက်ကြီးရိတ်ခါစူးစောင်းပေးတဲ့လုပ်ရဲအတွက်နဲ့ဆက်နွေနေသူ၄ဦးကိုမကြသေးခင်ရက်တွေတွင်ဖမ်းဆီးထားကြောင်းတပ်မတော်ကဒီကနေ့ပဲတည်င်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အန်ယူနေစနေချေးွာကဖမ်းဆီးခံရသူတွေထဲကတဦးဖြစ်တဲ့အသက်55နှစ်အရွယ်ဦးညီဘူးရဲ့မိသားစုဝင်တဦးကတော့ဖမ်းဆီးခံရရှင်ကစဆက်တွေ့မရတာကြောင်းစိုးရိမ်တယ်လို့လည်းပြောပါတယ်။
အော်ဆိုရင်လည်းရှိပါရဲ့ဒါကဟိုဟာတိခွဲလည်းနေရတဲ့အဆက်တူလည်းနေရသေးတယ်အမျိုးလေးလည်းအိမ်မှာမနေရပါလေအိမ်မှာမနေရဆိုတာတခြားနေရာတွေရှောင်းပေးနေရတယ်လုံခြုံတဲ့နေရာမှာပေါ့
တမ်တော်ထုတ်ပြန်ချက်မှာတော့အဲဖွဲ့ကိုတည်င်းပေးစက်ကြီးရိုက်ခါစူးဆောင်ပေးနေတဲ့တည်င်းရရှိတာကြောင့်ရှာဖွေဖော်ထုတ်ရာကဖန်စီမိခဲ့တာဖြစ်ပြီးဥပဒေနဲ့ညီအရေးယူမှာဖြစ်ကြောင်းလည်းတည်င်းထုတ်ပြန်ထားပါတယ်။အမျိုးနယ်မှာလူမှုရေးကူညီပေးနေတဲ့ကိုမျိုးလင်ကတော့ဒီအပိုင်းတွင်တမ်တော်ကဖန်စီတော်သူတွေရှိပြီးပြန်လွတ်လာသူတွေရှိပေမဲ့အနည်းဆုံး9ယောက်လောက်ဖန်စီခံထားရတယ်လို့ပြောပါတယ်။
ကျွန်တော်လက်ရှိအခြေအနေရပါတော့ဒီဖန်စီသူလူကံတပ်တော်ကနေဒီမျိုးပြောတာတော့ဒီကောဖန်စီခံကလေးတီကတော့အဲ့ပွဲတွေရှိပေါ်တာမရှိဘူးအဲနောက်တစ်ခုကဖန်စီဒီလူခံရတဲ့လူကလေးဦးမကောက်ဘူးကောနော်အာဒီအော်တော်ဘာစီရဲနေကောနော်အော်တော်ဘာစီရဲနေမှဆိုရင်တော့တော့သူခံရှိတယ်ကောနော်အော်တော်ဘာစစ်တဲ့ရဲနေမှဆိုတော့ကောက်ဖန်စီတယ်ပေါ့အဲ့ဒီကိုယ်ချင်းမှလေးဦးရွာပေါ်ပြန်ပေါ်တယ်ကောနော်အာနော်ငေါ့ဦးရှိနေသေးတယ်ပေါ့
အညွန့်နေတဲ့မိုင်30လောက်ဝေးတဲ့စနေကြီးရွာနေတဝိုင်းမှာတိုင်ခွေးချစ်ပေါ်တာတွေမရှိသလိုဖန်စီခံရသူတွေဟာလည်းတိတ်ခေါဝတ်ခေါနဲ့တော်ရလုပ်ငန်းလုပ်ကန်သူတွေဖြစ်တယ်လို့လည်းမိသားစုဝင်တွေကပြောဆိုကြပါတယ်။တမတော်နဲ့ရခိုင်လက်နက်ကန်ရဲ့အဖွဲ့တို့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးသမားတွေအစိုးရဝန်ထမ်းတွေနဲ့ဒေသခံတွေဟာလက်နက်ကန်ဖွဲ့တွေရဲ့ဖန်စီမှုနဲ့မကြာခဏကြုံရလေရှိသလိုဖန်စီချင်းချင်းစားစဉ်တည်ဆုံတော်သူတွေလည်းရှိပါတယ်။ဒီသတင်းတစ်ပါးထက်မှာပဲတောင်ကုန်းမြို့နယ်မှာလည်းရှေ့လရွေးကောက်ပွဲအတွက်မိတ်ဆွေဆေးရုံနဲ့တဲ့မျိုးသားဒီမိုကရေစီဖွဲ့ရောက် NLD ပါတီကလွတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုဒေအဖွဲ့စည်းကမှန်းမသိတဲ့လက်နက်ကန်တချို့ကဖမ်းဆီးတော်တဲ့အတွက်မိသားစုနဲ့မိတ်ဆွေတွေစိုးရိမ်နေကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်တနင်္လာနေ့ကဗီအိုအေမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဒီကနေ့ရက်ပိုင်းကဗြိတိအစိုးရထုတ်ပြန်တဲ့ငွေကြေးဆိုင်ရာပိတ်ဆို့အရေးယူခံထားသူတွေရဲ့စီးရင်မှာမြန်မာစစ်ဗိုလ်ချုပ်တရားမှပါဝင်ခြင်းရှိတဲ့ပုံမှာဘာမကမ်ပိန်း UK ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်တာကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟီဂျာမွတ်စလင်တွေအပေါ်အင်အားအလွန်ကျွန်းသုံးမျက်မြင်ရှင်းလင်းရေးအတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့မြန်မာစစ်ဗိုလ်ချုပ်တွေနဲ့လုံခြုံရေးတပ်ဖွဲ့အကြီးအကဲ15ဦးကို2018ခုနှစ်မှာဗြိတိန်အပါအဝင်ဥရောပသမ္မတကနေတန်းခတ်အရေးယူခဲ့တာပါဒါပေမဲ့ဗြိတိန်ဗဏ္ဍာရေးဝန်ကြီးဌာနအောက်မှာရှိတဲ့ OFSI ခေါ်ငွေကြေးဆိုင်ရာပိတ်ဆို့အရေးယူမှုအကောင့်ထယ်ဖော်ရေးရုံးက2020ပြည့်နှစ်အောက်တိုဘာလ9ရက်နေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာအရမြန်မာနိုင်ငံကစစ်ဗိုလ်ချုပ်တဦးတယောက်ရဲ့ပိုင်ဆိုင်မှုတွေကိုထိမ့်ချုပ်ထားတယ်ဆိုတာမျိုးဖော်ပြမထားဘူးလို့အောက်တိုဘာလ15ရက်နေ့ကဘာမကမ်ပိန်း UK အဖွဲ့ကနေကြေညာချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့အဖွဲ့ရဲ့ညွှန်ကြားမှု Mark Farmana ကို VOA ကမေးတဲ့အခါမှာ
We have been pressuring the British government to say if any assets have been frozen and they have refused.
ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားခြင်းရှိမရှိဒီတိအစိုးရအနေနဲ့ထုတ်ဖော်ပြောဆိုဖို့ကျွန်တော်တို့ဖိအားပေးခဲ့တာပါ။သူတို့ကလည်းဖြေဆိုဖို့ညှင်းဆန်ပါတယ်။ဒါပေမဲ့အခုဗြိတိန်အစိုးရကထုတ်ပြန်တဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တဲ့စီးရင်မှာမြန်မာနိုင်ငံမပါဘူးဖြစ်နေပါတယ်လို့ Mark Farmana ကပြောသွားတာပါ။ဗြိတိန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာပိုင်ဆိုင်မှုထိန်းချုပ်တဲ့ပမာဏဟာပေါင်စတာလင် 3.5 သန်းအောက်မှာဆိုရင်ထည့်သွင်းဖော်ပြခြင်းမရှိဘူးလို့ဆိုထားတဲ့အတွက်သူတို့အဖွဲ့အနေနဲ့သက်ဆိုင်ရာကိုဓာတ်ရိုက်ဆက်သွယ်ပြီးမြန်မာနိုင်ငံစီးရင်ကိုမေးတဲ့အခါမှာလည်းဖြေဆိုခဲ့ခြင်းမရှိဘူးလို့ Mark Farmana ကဆိုပါတယ်။ဒါကိုကြည့်ရင်စစ်ဗိုလ်ချုပ်တွေအပေါ်ဗြိတိန်ရဲ့ပိတ်ဆို့မှုကထိရောက်မှုမရှိဘူးဆိုတာပြနေတယ်လို့သူကအခုလိုပြောပါတယ
်။ So I think that's because they are too embarrassed to release the information because
ဒီဆိုရရင်အချက်လက်တွေထုတ်ပြန်ဖို့တွန်းဆုတ်နေတာဟာမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုအတွက်စစ်တပ်ကိုအရေးယူတဲ့လုပ်ရက်ကထိရောက်မှုမရှိဘူးဆိုတာကိုပြနေလို့ဖြစ်ပါတယ်လို့ Mark Farmana ကပြောသွားတာပါ။ဒါ့အပြင်မြန်မာစစ်ဗိုလ်ချုပ်တွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့သူတို့ပိုင်ဆိုင်မှုတွေထိန်းချုပ်ဖို့ဆိုတဲ့ဥရောပသမ္မတနဲ့ဗြိတိန်နိုင်ငံရဲ့အရေးယူမှုတွေဟာထိရောက်မှုရှိမှာမဟုတ်ဘူးဆိုတာသူတို့အနေနဲ့အရင်ကတည်းကထောက်ပြဝေဖန်ခဲ့တယ်လို့လည်း Mark Farmana ကဆိုပါတယ်။ဒါကြောင့်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ကျူးလွန်မှုမှာတာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေကိုပုံမထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်ဖို့လိုအပ်နေကြောင်း Mark Farmana ကပြောပါတယ
်။ So you now need to take stronger action. You need to sanction military companies.
ဒါကြောင့်စစ်တပ်ပိုင်ကုမ္ပဏီတွေကိုအရေးယူဖို့လိုပါတယ်။စစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဗြိတိန်နဲ့ဥရောပကုမ္ပဏီတွေကိုရပ်တန့်တားဆီးဖို့လိုနေပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ဟာစစ်တပ်နဲ့စီးပွားရေးပူးပေါင်းလုပ်ခြင်းအပြင်စစ်တပ်ကျူးလွန်နေတဲ့လူခွေရေးချိုးဖောက်မှုတွေကိုထောက်ပံ့ကူညီရရောက်နေပါတယ်။စီးပွားရေးအကျိုးမြတ်ကရတဲ့ဝင်ငွေတွေကိုစစ်တပ်ကလက်နက်တွေ၊ရေငုပ်သင်္ဘောတွေဝယ်ယူရမှအသုံးပြုနေတာပါ။ဒါကြောင့်ပိတ်ဆို့မှုတွေကိုလက်တွေထိရောက်အောင်လှုံ့ဆော်ဖို့အချိန်ရောက်နေပါပြီလို့ Mark Farmana ကပြောသွားတာပါ။အောက်တိုဘာလ9ရက်နေ့ကထုတ်ပြန်တဲ့ဗြိတိန်အစိုးရ OFSI ရုံးရဲ့စီးရင်မှာတော့ပိတ်ဆို့အရေးယူထားတဲ့၄နိုင်ငံကငွေကြေးထိန်းချုပ်ထားတဲ့ပမာဏကိုဖော်ပြထားပြီးမြင်အဲ့ဒီအထဲမှာမြန်မာနိုင်ငံပါဝင်ခြင်းမရှိဘူးလို့ဘာမကမ်ပိန်း UK ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဖို့ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါနဲ့အချိန်လေးအချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတရားကြားပေးရပါမယ်။ Atan sanin ne athe khle ri ka ro tacha lu ri ne thong mi khwa pyo ni lu mya ya ni ya ri ma so lu ji ri tai na khaw si tet ya ba me Aw naw phin pyo mu naw cha ko le ma tan swan ne khle ri na khaw si ma phit mi ni tet ma khain tin me te u chin ye a chin ni ko chi pi lo song phya ya ba me Cystic fibrosis အဆုတ်ရောင်ယောဂါ၊ကင်ဆာယောဂါ၊ဒီလိုယောဂါအခံရှိတဲ့ကလေးတွေကတော့ဆေးရုံတုံးနှာခေါင်းစီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေကွာ6မိနစ်နိုင်ရင်ပိတ်နှာခေါင်းစီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းစီးမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20၊ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိကျဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစည်းချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်
။ဆရာကြီးကဘုဆလဘီဗမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဘယ်လိုများသုံးသပ်ရေးသားနေရသလဲဆိုတာကြည့်ကြအောင်ပါခင်ဗျာ။မူရင်းအသုံးနှုန်းမူရင်းအဘော်အတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါ။ US criticizes countries providing military political support to Myanmar ။မြန်မာစစ်တပ်ကိုနိုင်ငံရေးစစ်ရေးအထောက်ပံ့ပေးနေတဲ့နိုင်ငံများကို American ပြည်ထောင်စုကဝေဖန်လိုက်ခြင်းဆိုတဲ့ကြောင်းစင်နဲ့ PDNews24.com မှာရေးထားတာကိုပြောပြလိုပါတယ်။လူညာအရေးကိုတက်တက်ကြွကြွထောက်ခံမဲ့အစားမြန်မာစစ်တပ်ကိုသာအခုကြီးပေးနေတဲ့နိုင်ငံတချို့ကအမေရိကန်ဒုတိယနိုင်ငံကြီးဝန်ကြီးစတီဗန်ဘိုင်ကန်ကဝေဖန်လိုက်တယ်လို့ဤသတ်ထားတာဖြစ်ပါတယ်။လူညာရေးမောင်းထုတ်ခံရတဲ့ကိစ္စအတွက်လုံးဝနှုတ်ပိတ်နေတဲ့မြန်မာနိုင်ငံကိုတရားထောက်ပံ့နေတဲ့နိုင်ငံတချို့ရှိရဲဆိုပြီးအမေရိကန်ဒုဝန်ကြီးကပြောပြမယ်။ဘယ်နိုင်ငံတွေလဲဆိုတာကိုတော့နာမည်တက်ပြီးမပြောပါဘူးတဲ့။ဒုက္ခသည်တွေအဖြစ်ကိုဆိုရင်ကြာကောင်းတယ်လို့လုံးဝမပြောပဲစီရင်တဲ့တခြားနိုင်ငံရဲ့အထောက်ပံ့တွေဆက်လက်ပေးနေတဲ့သူတွေကဝေဖန်ရမှာပဲလို့သူကပြောရဲလို့ဆိုပါတယ်အခုဘင်္ဂလားဒေ့ရှ်ကသူ့နိုင်ငံအပေါ်ဝန်ထုပ်ဝန်မိုးတွေဖြစ်နေတဲ့ဒီပြဿနာကိုကျန်နိုင်ငံတွေကလည်းတာဝန်ပြယူဖို့မျှော်လင့်နေတဲ့အချက်ဟာမှန်ကန်တဲ့မျှော်လင့်ချက်ဖြစ်တယ်လို့သူကပြောပါသေးတယ်အမေရိကန်ဒုတိယဝန်ကြီးကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဆိတ်ခါစီနာနဲ့ဒီရိုဟင်ဂျာပြဿနာထောက်ဝရအခြေရရှိအတွက်ဆွေးနွေးညှိနှိုင်းခဲ့ပြီးဒီအရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်အကူအညီပေးသွားမယ်လို့လည်းပြောကြောင်းဖော်ပြပါရယ်။နိုင်ငံတကာကလည်းအကူအညီတွေကိုဒီကြက်ဆက်တူပြီးပေးစင်တယ်။မြန်မာနိုင်ငံဘက်ကလိုအပ်သလိုဆက်လက်အရေးယူဆောင်ရွက်လာအောင်အင်ဒိုပစိဖိတ်နိုင်ငံတွေအားလုံးတပြေးညီပွင့်ပွင့်လင်းလင်းပြောသင့်တယ်လို့လည်းဒုဝန်ကြီးကပြောကြောင်းဖော်ပြထားပါရယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုရဲ့အင်ဒိုပစိဖိတ်မဟာဗျူဟာနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်မှုကိုကြဲကြဲပြန့်ပြန့်လုပ်နိုင်ဖို့လည်းအမေရိကန်ကမျှော်လင့်ထားတဲ့ဒီအတွက်လဲဆွေးနွေးခဲ့တယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တကွာဒေသတွင်းနိုင်ငံတွေအလုံးအတွက်အကျိုးရှိစေမယ့်မဟာဗျူဟာဖြစ်တယ်။လုံခြုံရေးကိစ္စသမဂ္ဂစီးပွားရေးပူးပေါင်းဆောင်ရွက်မှုလည်းပါဝင်တယ်လို့ဆိုပါသေးတယ်။အထူးသဖြင့်သူရဲ့မဟာဗျူဟာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အထူးခြားအာဏာတည်မြဲရေးနဲ့စီးပွားရေးအတွက်လဲအများစွာအကျိုးရှိနိုင်တယ်လို့ပြောကြောင်းရေးသားထားပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအုံနောက်ခြောက်ရတဲ့ရိုဟင်ဂျာပြဿနာသုံးသပ်ချက်ဆိုတဲ့ခေါင်းစဉ်နဲ့ယူရေရှားရဲ့ယူမှာရေးသားထားသူကတော့ S B No Kumar Singh ဖြစ်ပါတယ်။မီဒီယာရဲ့အဆိုအရဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုအစွန်ရောက်အုပ်စုတွေကလွှမ်းမိုးဖို့ကြိုးပမ်းနေကြတယ်။ရိုဟင်ဂျာ40ခန့်ကိုပြည်ပအကြမ်းဖက်အဖွဲ့တွေကစင်နှံပေးခဲ့တယ်ဆိုတဲ့အကြောင်းဂျာမန်သတင်းဌာနဒွိုက်ဗယ်လာရဲ့သတင်းတွေကိုကိုကဖော်ပြပါတယ်။ဒါ့အပြင်အာဆာကလည်းဒီစခန်းတွေကိုထိုးပေါက်ဖို့ကြိုးပမ်းနေပါတယ်။ဒီအကြမ်းဖက်သမားတွေဟာဘင်္ဂလားဒေ့ရှ်ဒေသခံတွေနဲ့ဒုက္ခသည်တွေအကြတင်းမာမှုကိုအခွင့်အောင်းယူလာနိုင်တာဆိုရင်ညာရှိတယ်လို့ဆိုပါတယ်။ရိုဟင်ဂျာပြည်သူကိုရှင်းလင်းမြန်မြန်မဖြေရှင်းနိုင်ဘူးဆိုရင်အစွန်ရောက်ကြမ်းဖက်မှုတွေဖြစ်လာနိုင်တာကိုဘင်္ဂလားဒေ့ရှ်ဘက်ကစိုးရိမ်နေပြီးနိုင်ငံတကာအစိုင်းအဝိုင်းအနေနဲ့ထိရောက်ရောက်ဖြေရှင်းဖို့လိုအပ်နေတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာနယ်နိမိတ်မှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအကြတင်းမာမှုကြီးထွားလာနေကြတာလည်းရိုဟင်ဂျာပြည်သူနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။တင်ရုပ်ပြောရင်တော့ဒီပြဿနာတွေမပြေလည်တဲ့အမျှနိုင်ငံတကာလူမျိုးရေးပြဿနာတရားဖြစ်လာနိုင်ပြီးအထူးသဖြင့်ဘင်္ဂလားဒေ့ရှ်အတွက်ပုံမူခက်ခဲအကြမ်းတရားဖြစ်လာနိုင်တယ်လို့យေတာထားပါခင်ဗျာ
ဒီ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ဗျတွေကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်း COVID-19 ကပ်ဘေးကြောင့်အသွားအလာကန့်သတ်မှုတွေနဲ့လူမှုစီးပွားချက်တွေကျုံလာနေရတာမှာလူတွေကြားမှာစိတ်တိုင်းဆိုင်ရာပြဿနာတွေလည်းတိတိကျကျပိုဆိုးလာနေတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုကြပါတယ်။အထူးသဖြင့် COVID ကြောင့်ဖြစ်လာတဲ့စိတ်ပိစီးမှုဒဏ်နဲ့အချက်အသေးတွေကိုအမျိုးသမီးတွေကပိုခံစားကြရတယ်လို့ Hawaii ပြည်နယ်ဟိုနိုလူလူမျိုး Queens Medical Center ဆေးရုံကစိတ်ပညာရေးဆိုင်ရာပညာရှင်တယောက်လည်းဖြစ်နောက်လူအစုတွေကိုအွန်လိုင်းပေါ်ကနေအခမဲ့စိတ်ချမ်းသာရေးဆွေးနွေးမှုတွေလည်းလုပ်ပေးနေတဲ့မက်ချူချူမင်းသူကပြောပါရယ်ကိုဗစ်ကာလမှာဘယ်လိုစိတ်ဖြစ်စီမှုပြဿနာတွေပိုများလာနေတာပါလဲဒီစိတ်ဖြစ်စီမှုပြဿနာတွေတတ်တာရရစေဖို့ဘယ်လိုနည်းလမ်းတွေနဲ့အထူးအဆုံးကုသနိုင်မှာမလဲဆိုတာမက်ချူချူမင်းသူကိုမေးမြန်းပြီးတည်ထောင်ပံအမျိုးသမီးခန္ဓာမှာတင်ဆက်ထားပါရယ်ရှင်သူကအခုဟာဝိုင်ပြည်နယ်ဟိုနိုလူလူမှာရှိတဲ့ Queen ဆေးရုံမှာလည်းစိတ်ပန်းဆိုင်ရာပညာရှင်တယောက်အနေနဲ့လုံလုံနေတဲ့ဆိုတဲ့အခါကျတော့လေအခုကကိုဗစ်ကာလကြီးမှာဒီစိတ်ပန်းဆိုင်ရာဖိစီးမှုတွေပြဿနာတွေကတော်တော်လေးလည်းအကျတဲ့ပုံများလာတယ်ဆိုတော့ပညာရှင်တွေကလည်းပြောနေကြတာဆိုတော့လေကိုကကျတော့ဒီလက်တွေ့ဒီလုပ်ငန်းခွင်ထဲမှာရှိနေတဲ့သူတယောက်အနေနဲ့ဆိုတော့ကိုဗစ်ကြောင့်ဖြစ်လာတဲ့စိတ်ဖိစီးမှုတွေပေါ့နော်အထူးကဘာတွေလူတွေမှာဖြစ်လာတာကိုတွေ့ရတယ်ရှင်
โอเคအဓိကတော့ပေါ့နော်ဒီစိတ်ဖိစီးမှုတွေများလာတယ်အလုပ်လက်မဲ့တွေဖြစ်လာတဲ့အခါကျတော့အရင်တော့ကရှိတာလေတန်ရအောင်စိတ်တန်ရလေးပေါ်လာတာပြန်တွေ့ရတယ်နောက်ပြီးတော့ကိုယ့်ကိုယ်ကိုသက်သေဖို့အတွက်တည်ဆောင်းကြံပြီးတော့ဒီစိတ်ယုံရောက်လာတာတွေတွေ့လာရတယ်အဲ့လိုမျိုးနောက်တစ်ခါကျမရဲ့လူငါတယောက်ဆိုလို့ရှိရင်ပေါ့နော်သူအသက်ကတော့80ကျော်ပြီနှလုံးရောဂါနဲ့ရောက်လာတာပါဒါပေမဲ့လို့သူအရင်တော့ရှိတဲ့စီးပွားရေးလေးကပြတ်သွားတယ်စီးပွားရေးဆုံးရှုံးသွားတဲ့အပြင်သူလူတွေနဲ့လည်းမတွေ့တော့ဘူးမိသားစုကလည်းတခြားတိုင်းပြည်မြန်မာနေရတခြားပြည်နယ်တွေမှာနေရဆိုတော့သူအထီးကျန်ပြီးတော့အဲသူနှလုံးရောဂါဖြစ်နေတာကိုဆက်ပြီးတော့သူမကုတော့ပဲနဲ့လက်လျှော့ပြီးတော့အဲ့လိုမျိုးသူလက်သူ့အသက်ကိုအဆုံးရှုံးခံလိုက်တယ်ပေါ့နော်ဒီကိုဗစ်ရဲ့ရိုက်ခတ်မှုကဒါရိုက်မဟုတ်တော့လဲတိုရိုက်တော့အားဖြင့်တော့လကောင်းနောက်ပြီးတော့ဒီလိုမျိုးစိတ်ဖြစ်ပြီးမှုရများများပြီးကိုယ့်ကိုယ်သေးချောင်းကျက်တဲ့လူတွေလည်းဆေးရုံရောက်လာတာတွေ့ရပါတယ်ရှင
်ဒီစိတ်ကြယောဂါတို့ဒီစိတ်ဖြစ်မှုတို့ဆိုတာတွေကဒီကိုဗစ်မတိုင်ခင်တော့ကလည်းရှိနေတဲ့ကိစ္စတွေပေါ့နော်ရှိနေတာဟိုမှာကိုဗစ်ကာလနောက်ပိုင်းမှာဒီအခြေအနေကပိုပြီးတော့ဆိုးတဲ့ဘက်ကိုဦးတည်သွားသလားဘယ်လိုကွာခြားမှုတွေရှိနေသလဲဆိုတာကိုနှိုင်းယှဉ်ပြီးတော့ပြောပြပေးပါလား
ဟုတ်ကဲ့ CDC ရဲ့မှတ်တမ်းရပေါ့နော်ဒီဇွန်လ2020မှာထွက်လာတာပါပြောလဲဆိုတော့အခုဒီကိုဗစ်ရဲ့ရိုက်ခတ်မှုကြောင့်ဒီစိတ်ဖိစီးမှုတွေကအများဆက်3စမြင့်တက်လာတယ်နောက်ပြီးတော့ depression ဆိုရင်အများဆက်4စမြင့်တက်လာတယ်နောက်ပြီးတော့ဒီsuicide ideation ပေါ့နော်ကိုကိုကိုတေချောင်းကြံဖို့အတွေးတွေကအင်းရတဲ့နှစ်စမြင့်တက်လာတယ်။နောက်ပြီးကြတော့ဒီ PTSD post traumatic stress disorder ပေါ့နော်အဲ့ဒီဟာကကြတော့ဒီအနည်းဆုံး၄ရက်မှ၁ရက်ကအဲ့ဒီ symptom တွေပြလာကြတယ်။အဲ့ဒီလိုမျိုးခက်ခဲကြုံတွေ့လာတဲ့အခါကျတော့ကိုကကို self medication လုပ်လာကြတယ်ပေါ့နော်။ဒီသူ့ရဲ့စစ်တမ်းအရာပြောပြချက်ကတော့လူတော်များများအရက်တွေသာတုံးဆဲလာကြတယ်ပေါ့။တရားမှတရားလောက်ကအခုဆိုလို့ရှင်အိမ်မှာတယောက်တည်းအထီးကျန်ပြီးတော့အရက်ပိုတောက်လာရတယ်တွေ့လာရတယ်လို့သူတို့စစ်တမ်းထဲမှာပြောပြထားပါတယ်ရှင်
ဒီကယောခါကြောင့်မလို့မသွားလာကန့်သတ်မှုတွေနဲ့ဒီအဖက်ဖက်ပေါ့နော်စီးပွားရေးလူမှုရေးဒီဆုတ်ယုတ်မှုတွေကြားထဲမှာကိုဗစ်ဆောင်မှုလို့တက်ရမှုဟာအမျိုးသားနဲ့အမျိုးသမီးကိုကြည့်လို့ရှင်အမျိုးသမီးတွေမှာများစိတ်ချမ်းရာပို့ပြီးတော့ကြုံရတယ်ဆိုတာမျိုးရောပြောလို့ရနိုင်လားဘယ်လိုမျိုးတွေ့ရလဲကိုကိုယ်တိုင်ကုသနေတဲ့လူနာတွေထဲမှာရောအများစုကအမျိုးသမီးတွေပို့ပြီးတော့များလာတာကိုတွေ့ရလားအမျိုးသားတွေပို့ပြီးတော့တွေ့ရလား
โอเคทุกที่เราอนุญาตมีเรียกผมย่าเลยหรือตัวสุดท้ายนี่มาเลยเกาหลีท่าเลยที่มาเราไม่ใช่คู่ต่างนี่ก็อยู่เรียกมาเลยอนุญาตมีผมย่าไปเลยเช่นทุกที่เพียงบอกเนาะเอ็งจะจำเป็นมูเลยนักกู้จะจำเป็นมูเลยผมย่าลาเลยที่ล็อกดาวน์เช่นกาลาเรมาสูเช่นมีตาสูเรียเอ็งเนี่ยมากองลงสูบยงบีก็เลี้ยเลยจำตัวยามีตาสูเรียเลยสีวายาจ้าเซนลาเซ็กก็เลยกราบจ้าเลยเช็คการย่าจ้าหลุดบอกเนาะลับบาลาจ้าลาเนาะบีก็ที่อินเทอร์เน็ตผ่านระบายออนไลน์บอกเนาะโบจาจังทำมือเลยอ่ะทุกที่อ่ะที่เล็บปากมาโมโหใส่ไปใส่ยาโยไปใส่ยาเล่ไม้ใส่ยาแล้วมือเจี๊ยบชกไก่หมูอารมณ์อยู่มีส่งคุ้มชี้จ่ายเลยค่ะจ้าเดี๋ยวมีทุกที่มีที่นี่เลยอ่ะดีว่าในงานนี้มาสุดเลยตัวว่าที่มือวัยคนเนจ่าเลยรู้ยากเลยล่ะจ้ามือได้แทนเนจ่าเลยค่ะจ้ามือได้เลยที่ชกไก่หมูมือเจี๊ยบชกไก่หมูအခုရောက်သွားကြရတယ်လေရှိတဲ့အတွက်ကြောင့်မလို့ဒီ domestic violence နဲ့တော့ပို့ပြီးတော့တွေ့လာရပါတယ်ရှင
်ဒီ covid ကာလအထွန်းမှာအင်းရင်းအကျန်းဖတ်မှုတွေကတော့တိတိတတ်တာပို့ပြီးတော့များလာတယ်ဆိုတာကိုကုလသမဂ္ဂအပါအဝင်နိုင်ငံကလူခွေးအဖွဲ့အမျိုးသမီးဖွဲ့တွေကလည်းအစဉ်ကန်စာတွေထုတ်တာတွေ့ရပါတယ်ဆိုတော့ဒီယာနဲ့ဆက်ဆက်ပြီးတော့မှဖြစ်လာတဲ့စိတ်ဖိစီးမှုတွေကိုလည်းအမျိုးသမီးတွေတော်များများတော့ဒါခံစားနေရတဲ့သဘောလို့လည်းပြောလို့ရနိုင်တာပေါ့နော်
โอเคရှင်ဒီ UN Women ရဲ့စစ်တမ်းကောက်ချက်အရဆိုလို့ရှင်ရဲ့အနည်းဆုံး20အနည်း30ရာခိုင်နှုန်းဒီမြင့်တက်လာတဲ့ဒီအင်းဝင်ကြံဖတ်မှုကြီးอ่ะအင်းဝင်ကြံဖတ်မှုလို့ပြောရခိုင်စားလို့ရှင်အမျိုးသမီးနဲ့အမျိုးသားနဲ့ပဲမမြင်သေးတဲ့နဲ့မိသားစုတွေမှာလည်းဖြစ်ပြကြတယ်မိဘနဲ့သားသမီးနဲ့အထူးသဖြင့်ပေါ့နော်အမျိုးသမီးကတော့အများဆုံးခံရတာကိုသူတို့စစ်တမ်းတွေကတွေ့ရတယ်။အာ၄ယောက်မှ၁ယောက်မိန်းကလေးတွေမှခံရပြီးတော့အမျိုးသမီးတွေမှခံရပြီးတော့အာ၉ယောက်မှ၁ယောက်အမျိုးသားတွေမှဒီအင်ဝင်ကြံဖတ်မှုနဲ့ရင်ဆိုင်ရတယ်လို့သူစစ်တမ်းတွေမှပေါ်ပြထားတယ်ပေါ့နော်။ဒီအထူးသဖြင့်ဒီကိုဗစ်ကာလထဲမှာဆိုလို့ရှိရင်လော့ခ်ဒေါင်းဖြစ်သွားတယ်။အိမ်မှာလေးနေရတော့မယ် stay at home order ကြီးရတဲ့ကြောင့်မလို့လူတွေကဒီထဲမှာလည်းအအောင်စုပြုံပိနေပြီးတော့အလိုမျိုးပေါ့နော်စီပွားရေးကြတာတခုလူမှုရေးသုံးရုပ်လာတာတခုအလိုမျိုးကြောင်းနေပိတ်ပြီးတော့အိမ်မှာလည်းကလေးတွေကနေရတာတို့အိမ်မှာလည်းကလေးတွေကိုကြံအနေတွေကကြံမနေနဲ့စာပြရတာတို့အဲ့ဒီ stress တွေကအရင်နဲ့များလာပြီးတော့အဲ့ဒီမျိုးစိတ်ကြောက်ကြတာဖြစ်ပြီးတော့စကားများကြအလိုမျိုးလက်ပါကြအလိုမျိုးတွေလည်းဖြစ်တတ်ပါတယ်ရှင်နောက်တစ်ခုကကြတော့ဒီမှာတိတ်ပြီးတော့ဒီလေတိမထမ်းမိတာ caregiver burn out ဆိုတာကြတော့အင်းအလူနာဝယ်ဖြစ်တဲ့အင်းအကလေးတွေဝယ်ဖြစ်တဲ့ပြူးပြူးစောင့်ရှောက်ရတယ်စောင့်ရှောက်သူတွေမှာလည်းအရင်ကပင်မနွဲ့နဲ့လာပြီးတော့သူတို့ရဲ့စိတ်ဖြစ်ပြီးမှုတွေလည်းအရင်များလာတယ်အဲ့လိုမျိုးစိတ်အားဆက်လာတာတွေဖြစ်လာကြတယ်ဒေါသတွေကြီးလာကြတယ်အဲ့လိုမျိုးအာအင်းအလူတွေပြူးပြူးစောင့်ရှောက်ရတဲ့လူတွေမှာလည်းစိတ်ထွက်ပေါက်မရပဲနဲ့အငဲနဲ့ညှိမွေပြီးအဲ့လိုမျိုးဖြစ်လာတတ်တာတွေလည်းတွေ့လာရပါတယ်ရှင်
အဲ့တော့ဒီကိုဗစ်ကြောင့်မလို့စိတ်ဖိစီးမှုကြုံရတဲ့သူတွေကိုဒီနိုင်ငံမှာရောဘာတွေအဓိကအကူအညီဆောင်ရှောက်ပေးတာရှိတယ်လဲဆိုတာလေးလည်းရှင်းပြပေးပါလား
စိတ်ဖိစီးမှုတွေအများများလာပြီးတော့စိတ်တွေရံတော့ချာဖြစ်လာတယ်စိတ်တွေမတည်ငြိမ်တော့ဘူးဆိုလို့ရှင်တော့အာကုနည်းတွေကတော့အမျိုးမျိုးရှိရပါတော့စေးတောက်လို့ရတယ်ဆံဝင်နဲ့တွေ့ပြီးတော့စိတ်ငြိမ်စေးတောက်လို့ရတယ်ဒါပေမဲ့အဲ့ဒီဟာကတော့သူ့ရဲ့စင်တန်လက္ခဏာတစ်ခုကိုပဲဒီကြောက်ခြင်းစိတ်ပြီးတော့တကယ်တမ်းသူ့ရဲ့အရင်းမြစ်ဖြစ်တဲ့ဒီပြဿနာရဲ့အရင်းမြစ်ဖြစ်တဲ့စိတ်ကြံရာတို့စိတ်ဖိစီးမှုတို့အဲ့ဒါတွေကတော့ counseling နဲ့ကုမတာအဓိကတကယ်လိုရာခီးကိုရောက်တယ်ပေါ့နော်ဒီပြဿနာကိုအဓိကဖြေရှင်းနိုင်တယ်နောက်ပြီးကြတော့ဒီ chaplain service တွေကနေလာပြီးတော့သူတို့ကိုယ်ပွဲရာယုံကြည်ရာဘာသာရဲ့ဆိုင်ရာဖုံးတော်ကြီးတွေဖုံးကြီးတွေကနေလာပြီးတော့အားပေးစကားပြောတာလည်းရှိတယ်အဲ့တော့ပေါ့နော်စိတ်ပညာခွေးနဲ့မဟုတ်ပဲနဲ့အလုံးစုံလူတယောက်ရဲ့လိုအပ်ချက်ပေါ်မှာမူတည်ပြီးတော့လဲကျမတို့တွေကဝိုင်းပြီးတော့အာကုပေးရပါလိမ့်ရှင်
အဲ့တော့မြန်မာနိုင်ငံမှာဆိုလို့ရှိရင်ကြတော့လေအခုဆိုရင်လေဒီ COVID-19 ကူးစက်မှုတွေကပို့ပြီးတော့ဆိုးလာတဲ့အချက်တည်းတွေလူတွေပို့ပြီးများလာတယ်။ဆိုတော့စိတ်ဓာတ်ရာတွေလည်းဒါပို့ပြီးတော့များလာမယ်အနေထားတွေကတော့အလားအလာတွေရှိနေတာပေါ့နော်။ဆိုတော့မြန်မာနိုင်ငံမှာတော့စီးရင်တိကျပြုစုထားတာတော့တော့ဆက်တော့မရှိဘူးပေါ့လေ။ဆိုကြပါစို့တချို့တွေကဒီစားဝတ်နေရေးအတွက်တောင်မှရုန်းကန်နေရတဲ့ခါကျတော့ကိုယ်မှာစိတ်ဖိစီးမှုဖြစ်လို့ဖြစ်နေမှန်းတော့မှမစင်စားနိုင်တာမတွေးမိတာမျိုးတွေလည်းရှိနိုင်တယ်။နောက်ပြီးတော့ကူတာမှုပိုင်းလေလွယ်တကူပေါ့နော်ရယူဖို့အတွက်ခက်ခဲတာတွေလည်းရှိနိုင်တယ်ဆိုတော့အဲ့လိုလူတွေအတွက်အခုကိုဗစ်ကာလမှာဒီသူတို့ရဲ့ဖိစီးမှုတွေတက်တာဖို့ဆိုရင်ဘယ်လိုအကြံဉာဏ်ကောင်းတွေပေးနိုင်မလဲ
စိတ်ကပုံမှန်မဟုတ်ဘူးအရင်ကစိတ်ဖိစီးမှုတွေများနေတယ်အကျက်ကဲတွေအရင်ရောက်နေတယ်ဘာလို့လို့ဘာလို့ဖတ်ရမလဲမသိဘူးဘူးမစကားပြောစရာမရှိဘူးဆိုလို့ရှိရင်ဖြစ်နိုင်လို့ရှိရင်ကျမရဲ့ page Juju Safe Space ကနေပြီးတော့ free consultation နဲ့ပေးပါတယ်ဘာရောက်ပြီးဆက်သွယ်လို့ရပါတယ်နောက်ပြီးတော့မြန်မာပြည်မှာဆိုလည်းကျမတို့နဲ့တွေ့ဖက်ပြီးတော့ဒူလုံနေကြတယ် reach out မြန်မာဆိုလို့ရှိရင်လည်း online free counseling တွေတို့ပေးနေပါတယ်ဖြစ်နိုင်လို့ရှိရင်တော့မြန်မာပြည်မှာလည်းတက်နိုင်တဲ့ဘက်ကနေစိတ်ပညာ ရှင်ကဝိုင်းဝန်းပြီးတော့ဒီစိတ်ဝေဒနာတွေစိတ်ဖိစီးမှုကြက်တဲ့ကိုဖြေရှင်းဖို့အတွက်စူးစမ်းနေကြပါတယ်ရှင်အဲ့တော့တယောက်တည်းကြိတ်ပြီးတော့ခံစားနေကြမလို့ဘူးပေါ့နော်နောက်ပြီးကြတော့ဖြစ်နိုင်လို့ရှင်တယောက်တည်းမနေဘဲနဲ့ကိုယ့်ရဲ့ဒိနာပတ်ဝန်းကျင်ကစိတ်ချရင်ကြရတဲ့တငယ်ချင်းတွေမိသားစုတွေအာကိုစိတ်ချရင်ကြရတဲ့လူတွေနဲ့ရင်းခွင့်စကားပြောပါတယောက်တည်းမနေဘဲနဲ့ဗီဒီယိုကောလေးတွေဖုန်းကောလေးတွေအထူးသဖြင့်မိသားစုနဲ့ဝေးနေတယ်ဆိုရှင်ခေါ်ပေးပါအာနောက်ပြီးကြတော့စိတ်ပျော်ရွှင်လန်းဆန်းအောင်ပေါ့နော်ဟာကလေးလေးကြည့်ပေးရရွှင်ရှင်လေးကြည့်ပေးတာနောက် TikTok ဒီခုနောက်ပိုင်းညကစားလာကြတယ်နောက်တစ်ခုအရင်ကြည့်တာကိုလည်းလှုပ်ရှားမှုရှိအောင်လုပ်ရပါတော့ကိုရဲ့ကိုလည်းလှုပ်ရှားရဲ့ခါကြလို့ရှင်ကိုရဲ့ခန္ဓာကိုယ်ကကြည်လင်လန်းဆန်းတဲ့ခါကျရင်စိတ်ရဲ့ပျော်ရွှင်လန်းဆန်းလာတဲ့အကျိုးလေးကျေးဇူးတွေရှိရတဲ့ကြောင့်ဘို့လို့ပေါ့နော်အရင်စိတ်ညစ်တယ်ဆိုပြီးတော့လည်းထိုင်နေပဲနဲ့ကိုတက်ကတက်နိုင်တဲ့ဆက်ခဲလေးတွေလည်းကိုကူကူပြုစုပြောင်းနိုင်တဲ့ဉာဏ်နည်းလမ်းလေးတွေလည်းလုပ်ပေးဖို့အတွက်အကြံပြု
ဘာသူကဆုံးလဲအမေရိကန်တခွင်အစီအစဉ်မှာရေစိုးရေမြစ်ကနေကိုဗစ် -19 ရောဂါပိုးကူးစက်မှုကိုရှာဖွေဖော်ထုတ်နိုင်တာစာရိုက်ကနေမေပီနီစနေနဲ့နယူးယောက်မြို့ကဂီတပညာရှင်တွေရဲ့မျိုးရင်းလှည့်လည်ဖြိုပြပွဲအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုရဲ့မျိုးကြီးတစ်မျိုးဖြစ်တဲ့ Texas ပြည်နယ်က Houston မြို့မှာရည်စိုးရင်ရင်တွေထဲမှာပါဝင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကိုစစ်ဆေးစောင့်ကြည့်တာကြောင့်မြို့ရဲ့ပင်နေရာမှာတော့ရောဂါပြန့်ပွားနေတယ်ဆိုတာကိုအမြန်ဆုံးသိနိုင်ပြီးလိုအပ်သလိုထိန်းချုပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါရယ်ဟျူစတန်မြို့စီဗင်တာယာရိုက်စ်နဲ့ဘီလာစီကောလိတ်ကပညာရှင်တွေပူးပေါင်းပြီးတော့ရည်စိုးရင်ရင်တွေကိုစစ်ဆေးခဲ့တာပါကိုဗစ် -19 ရောဂါရှင်တဝက်လောက်ရဲ့မစင်တွေထဲမှာဒီရောဂါပိုးရဲ့မူလဇင်မိကိုရှာဖွေတိရှိထားပါရယ်Houston မြို့တော်ဝန် Service Tatana က
Since May this team has tested wastewater from Houston's from the Houston's 39
Houston မြို့ရဲ့ပတ်ဝန်းကျင်ကရေစိုးရင်ရင်တန်းစင်ဆက်ယုံ39ခုကနေထွက်လာတဲ့ရေတွေမှာ COVID-19 ရောဂါဖြစ်စေတဲ့ရောဂါပိုးရှိမရှိကိုမေလကလေးကစစ်ဆေးလာတာပါ COVID-19 ရောဂါရှိတဲ့သူတွေကသုံးဆွဲလိုက်တဲ့ရေတွေနောက်ချိန်ကြီးချိန်ငယ်ဆွတဲ့အခါမှာရောဂါပိုးတွေပါလာနိုင်တယ်လို့ရောဂါလက္ခဏာမပြသူတွေစီကလည်းဒီရောဂါပိုးတွေပါလာနေတာကြောက်ပ
ါလူငယ်တဲ့နေရာဒီတုန်းကတော့ Houston မှာ Coronavirus ကူးစက်မှုဟာကြောက်ခမန်းလိလိကြီးထွားလာတာကြောင့်မြို့ရဲ့ဆေးရုံတွေမှာလူနာရီနဲ့ပြည့်နေနေပါတယ်အဲဒီနောက်တော့ကူးစက်မှုအရှင်ရော့လာပေမဲ့ဇူလိုင်လက26ရာခိုင်နှုန်းရှိရာကနေမကြသေးခင်သတင်းပတ်တွေအတွင်းမှာတော့ 6.1 ရာခိုင်နှုန်းထိကျဆင်းလာတာပါဒီလိုကျဆင်းလာပြီမယ်လေဒီရေအတွက်ဟာနွေဦးရာသီကတဲ့စာရင်များနေစေဖြစ်ပြီးတော့ဟျူစတန်မှာ COVID-19 ရောဂါကူးစက်သူ 8,200 ကျော်နဲ့သေဆုံးသူ 1,100 လောက်ရှိနေတာပါ။ဒါကြောင့်ဟျူစတန်မှာမြို့ရဲ့ရေစိုးရေညစ်တွေကနေရောဂါကူးစက်မှုကိုသိရှိနိုင်တဲ့စနစ်ကိုအသုံးပြုပြီးရောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတာဖြစ်တယ်လို့အမေရိကတဝန်ကတက်ကတူကောလိပ်တွေမှာလည်းအခုလိုနီးနေရောဂါကူးစက်ပြန့်ပွားမှုကိုချက်ချင်းသိအောင်စမ်းသပ်ဆောင်ရွက်နေကြပါပြီ။
The goal is to help develop an early warning system.
ဒီကယူပန်းချက်ကတော့ဂျမအီဌာနတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါမြို့ပင်နေရာမှာကူးစက်ပြန့်ပွားနေပြီလဲဆိုတာကိုချက်ချင်းသိနိုင်အောင်နဲ့တည်တည်ချင်းရောဂါပြန့်ပွားမှုထိန်းချုပ်နိုင်အောင်ပ
ါတကယ်လို့ရောဂါပိုးဟာဘေးရက်ွက်မှာတော့ကြေကြေပြန့်ပြန့်ကူးစက်နေပြီဆိုတာကိုသိတာနဲ့မြို့တာဝန်ရှိသူတွေဟာအဲဒီရက်ွက်မှာနေထိုင်သူတွေကိုသွားအကြောင်းကြားပြီးတော့ရောဂါကူးစက်ခံရမှုရှိမရှိဆိုတာကိုစမ်းသပ်ဖို့တိုက်တွန်းပါတယ်အခုလိုမျိုးကရေစိုးရေညစ်တွေကိုအပတ်စဉ်စစ်ဆေးပြီးတော့အဖြေကိုလည်းအဲ့ဒီသတင်းပတ်တွင်မှာပဲသိရသလိုနှာခေါင်းကနေစစ်ဆေးတဲ့နီးရနှစ်ပတ်ကျော်လောက်ကြာမှသိရတာကြောင့်အခုနီးရပိုအလုပ်ဖြစ်တယ်လို့ဆိုပါတယ်ဟျူစတန်ကျန်းမာရေးဌာနတာဝန်ရှိသူတဦးဖြစ်တဲ့လိုရန်ဟော့ပကင်စ်က
Because we sample at the same time from multiple locations and we do the sampling regularly
ရေစုံကလာတဲ့ရေတွေကိုတပြိုင်တည်းပုံမှန်စစ်ပါတယ်ရေစိုးရေညစ်ဆက်ရုံတွေကရေတွေနောက်လူတွေရက်ခွက်ကနေလာတဲ့ရေတွေထဲမှာဗိုင်းရပ်စ်ဘယ်လောက်များများရှိနေတယ်လဲဆိုတာမှန်းရှင်သိနိုင်အောင်ပ
ါဒီနေ့စောစောပိုင်းတုန်းကအင်ဂျီမက်ဂေယာမှာ COVID-19 ရောဂါကူးစက်ခဲ့ပြီးတဲ့နောက်ရေစိုးရေညစ်တွေကိုစောင့်ကြည့်ရကနေနောက်တစ်ချိန်ထပ်ပြီးတော့ကူးစက်နေတာကိုသိခဲ့ရတာပါဒါဟာဟျူစတန်မြို့မှာရေစိုးရေညစ်တွေကနေယောဂကူးစက်နေတာကိုသိခဲ့ရတာပထမဆုံးတော့မဟုတ်ပါဘူး1962ခုနှစ်တုန်းကဘေလာစီကောလိတ်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဂျိုးဆက်မယ်နစ်ခါပိုလီယိုယောဂပိုးလူမစင်တွေထဲမှာရှိနေတာကိုရေစိုးရေညစ်တွေကနေစမ်းသပ်စစ်ဆေးရကနေတွေ့ရှိဖော်ထုတ်ခဲ့တာပါအဲ့ဒီသုတေသနကြောင့်ပိုလီယိုကာကွယ်ဆေးကိုမြင်မြန်ဆက်ဆက်ဖော်ထုတ်နိုင်ခဲ့ပြီးတော့ယောဂကူးစက်မှုကိုထိန်းချုပ်နိုင်ခဲ့တာပါအခုဒီချိန်မှာလည်းဒီနီလန်းကြောင့်ယောဂကူးစက်မှုကိုသိနိုင်တာပါ
This means we can tell which parts of the city have higher virus loads per person.
လူဆောင်ကြည့်တာကြောင့်မြို့ရဲ့တရက်ကွက်မှာနေတဲ့လူတွေမှာရောဂါပိုးဘယ်လောက်များများရှိနေမလဲ၊ဘယ်အတိုင်းမှာတော့နည်းနေမလဲဆိုတာကိုသိနိုင်ပါတယ်
။ American ပြည်သူမှာ Texas ပြည်နယ်ဟာ COVID-19 ရောဂါကူးစက်မှုအများဆုံးဖြစ်ပွားတဲ့ပြည်နယ်တွေမှာပါဝင်ပြီးတော့ရောဂါရှိမရှိလူတိုင်းကိုစစ်ဆေးတာမဟုတ်သလိုတချို့ရောဂါရှိသူတွေမှာလည်းရောဂါလက္ခဏာမပြတာကြောင့်တကယ်ကူးစက်ခံရသူဥယျာဉ်ဟာအစိုးရထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေထက်ပိုနေတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။နောက်နေ့စအမေရိကန်သမ္မတရွေးကောက်ပွဲဟာ COVID-19 ကပ်ရောဂါဖြစ်ပွားချိန်မှာကျင်းပမှာဖြစ်တာကြောင့်မဲပေးသူတွေအနေနဲ့နိုဝင်ဘာလမှလူကိုယ်တိုင်မဲယုံမှာမဲပေးတာအပြင်အခုချိန်ကတည်းကဒီစာရိတ်ကနေရောကြိုတင်မဲပေးလို့ရတဲ့နေရာတွေမှာပါလူကိုယ်တိုင်တွားရောက်မဲပေးနိုင်ပါပြီ။ဒါပြင်ဒီချိန်ဟာလူများပြအလုပ်လက်မဲ့ဖြစ်နေချိန်နဲ့အသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်သဘောထားကွဲလွဲနေချိန်လည်းဖြစ်တာပါအမေရိကန်ပြည်အောင်စုကရွေးကောက်ပွဲတွေမှာစာရိတ်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးလာတာနှစ်ပေါင်း100နီးပါးရှိပါပြီဒါပေမဲ့လည်းလာမယ့်နိုဝင်ဘာမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာတော့ဒီလိုစာရိတ်ကနေမဲပေးတဲ့စနစ်နဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးမှုတွေရှိနေပါတယ်ကာယောဂါကာလဖြစ်တာကြောင့်ခါတိုင်းတဲ့လူတွေကစာရိတ်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးလာကြပါတယ်အရင်ကစာရိတ်ကနေမဲမပေးတဲ့သူတွေတောင်အခုအခါမှာစာရိတ်ကနေမဲပေးဖို့ကြိုတင်မဲလက်မှတ်တွေကိုတောင်းဆိုလာတဲ့ဥယျာဉ်ဟာဆယ်ဆလောက်ပုံများလာတယ်လို့ဆိုပါတယ်။အရင်ကရောဂါကာလမတိုင်ခင်မှာပြည်နယ်၅ခုလောက်ကသာစာရိတ်မဲစနစ်ကိုသုံးတာကြောင့်ပြဿနာအနေချင်းသာရှိခဲ့ပြီးဒီနည်းစနစ်ဟာမဲပစံမှမှုတွေမရှိအောင်လဲအကောင်းဆုံးဆောင်ရွက်နည်းဖြစ်ယူဆထားတာပါ။ဒါပေမဲ့လည်းခုခါမှာတော့သမ္မတဒေါ်နယ်ထရမ့်ကဒီစာရိတ်မဲစနစ်ဟာအကြီးအကျယ်မဲမတမာမှုတွေဖြစ်နေတယ်ဆိုပြီးတော့ပြောဆိုနေတာပါ။ကျွမ်းကျင်ပညာရှင်တွေရဲ့သုံးသပ်ချက်တွေအရတော့ဒီစာရိတ်ကနေထဲတဲ့မဲပေးနည်းစနစ်ဟာဘဲကိုယ်စလဲလောင်းနေအတွက်မှအသာစီးရစေမှာမဟုတ်ဘူးလို့ပြောဆိုထားတယ်လို့ Republican တွေတော်တော်များများကလည်းစာရိတ်ကနေမဲပေးဖို့ဆန္ဒရှိနေကြတယ်လို့ဆိုပါရခင်ဗျာ။ယူအောင်ယူကနယူးယောက်ဖီလ်ဟာမိုနစ်အော်ကက်စထရာဂီတာတန်စုံဒီဝိုင်းအဖွဲ့ဝင်ရာသူတို့ကျွမ်းကျင်တဲ့ဒုတိယရီနဲ့နယူးယောက်မြို့ရင်းကရက်ကွက်တွေမှာလိုက်လံဖျော်ဖြေပါရယ်လွန်ခဲ့တဲ့မလာကိုရိုနာဗိုင်းရပ်စ်အပြင်းထန်ကူးစက်ခဲ့ရနယူးယောက်မြို့မှာဂီတာဖျော်ဖြေပွဲတွေလည်းရပ်ဆိုင်းကုန်ပြီမဲ့အခုခါမှာတော့ရောဂါကူးစက်မှုအရှိန်ရော့လာတာကြောင့်အခုလိုလိုက်လံဖျော်ဖြေတာပါတရောပညာရှင်ကောင်ဝူးကအခုလိုပြောပါတယ
် Yeah, this is very cool. It's nice to have to feel the energy from people, you know.
ဒီ season လေးကတော်တော်ကောင်းပါတယ်။နားထောင်တဲ့လူတွေလည်းကြိုက်ကြတာကိုတွေ့ပါတယ်။ဂီတဆိုတာဂီတပညာရှင်တွေကတီးခတ်ယုံတတ်တတ်မဟုတ်ပါဘူး။နားစင်ခံစားကြည့်သူတွေဘက်ကလည်းတုံ့ပြန်မှုရှိပါတယ်။အပြန်အလှန်သဘောမျိုးဖြစ်တာကြောင့်တကယ်ကိုအကျိုးရှိပါတယ်။
New York Philharmonic Orchestra အဖွဲ့ရဲ့တက်တန်းဟာနှစ်ပေါင်း180လောက်ရှိပြီဖြစ်ပြီးဒီချိန်ကတော့လုပ်ငန်းတွေတလောက်ကြာကြာရင်နာခဲ့ရတဲ့အဆိုးရွားဆုံးအခြေအနေတစ်ခုကိုဖြတ်တန်းနေရတာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ် Texas, Phoenix, Dallas နဲ့ Houston မြို့တွေက Orchestra အဖွဲ့တွေကတော့ Social Distancing ချပြီးတော့ထိုင်တဲ့ပရိသတ်ကိုကျန်းမာရေးမှာဖျော်ဖြေခဲ့တယ်လို့ Los Angeles မြို့က Hollywood Bowl လာဟာပြင်စင်မြစ်မှာပရိသတ်ကို online ကနေဖျော်ဖြေဖို့ရုပ်သံရိုက်ကူးပါတယ် New York မှာတော့အဲ့လိုစီစဉ်မှုခင်ဗျာမရသေးပေမဲ့လည်းအကြခင်မှာတော့ပရိသတ်တွေနဲ့ပူထီးတွေ့နိုင်မဲ့အစီအစဉ်တွေရှိဖို့ညွှန်လင်းပါတယ်လို့သူတို့ကပြောပါတယ်ခင
်ဗျာအခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်ဗျာတက်ပါ Black Holes လို့ခေါ်တဲ့ကွန်းနက်ကြီးတွေနဲ့ပတ်သက်ပြီးနားလည်လောက်အောင်တက်တည်ပြခဲ့သူ၃ဦးဖြစ်တဲ့ဗြိတိန်သိပ္ပံပညာရှင်ဆာရိုဂျာပန်ရိုးစ်ဂျာမန်လူမျိုးပမောက္ခရိန်းဟတ်ကန်ဇယ်နဲ့အမေရိကန်ပမောက္ခအန်ဒရီဂက်စ်တို့၃ဦးကို2020အတွက်ယူပဗေဒနိုဘယ်ဆုပူးတွဲပြီးချီးမြှင့်ခဲ့ပါတယ်ဒီကွန်းနက်ကြီးဟာငကငွေ့တန်းအလဲမှာရှိနေတဲ့ဆိုတော့ကိုသူတို့တက်တည်ပြနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်ပြောပါတယ်
ကွန်းနက်ကြီးအဲဒီ black hole တွေနဲ့ပတ်သက်ပြီးဒီတစ်ခေါက်လဲ Nobel ဆုထိုက်ရကြပါဆုကိုနှစ်ခုပေးလိုက်တယ်တစ်ခုက theory နဲ့ပတ်သက်တဲ့ဟာအဲ့ဒါတော့ပါမောက္ခ Roger Penrose ဆိုတာ Oxford Tech သူကအလွန်များမှနာမည်ကြီးတဲ့ပါမောက္ခပါအဲသူကတော့အဲ့ဒီကွန်းနက်ကြီးတွေအကြောင်းလေ့လာတာနဲ့ပတ်သက်တဲ့ theory နဲ့ရတယ်အဲနောက်တစ်ပိုင်းကတော့ပါမောက္ခနှစ်ဦးအဲတယောက်က Max Planck Institute Germany ရပါနော်အဲအဲ့ဒီကပါမောက္ခရဲ့သူနာမည်ကတော့ Reinhard Genzel လို့ခေါ်ပါတယ်။အဲဒီသူတည်နာပညာရှင်ရဲ့ပြီးတဲ့အခါကျ Andrea Glaze ဆိုတာအမျိုးသမီးပါ။သူက California ပြည်နယ်တက္ကသိုလ် UCLA ပေါ့နော်။အဲဒီကပါမောက်ခါတယ်။သူတို့ညောင်ကိုတွဲပြီးပါတယ
်။ဒီ twin energy နဲ့ပတ်သက်ပြီးတော့ဒီ theory မှာရတဲ့ပါမောက်ခါအကြောင်းပြပြပေးပါဦး။သူ့ဘာကြောင့်ပေးတာလဲဆိုတာ
။ဟုတ်ကဲ့ Professor Roger Penrose ရတဲ့ Nobel ဆုကတော့သူက theory နဲ့ပတ်သက်ပြီးရပါတယ်။1930လောက်ခရေကနေ special theory of relativity ပေါ့နော်အထူးနိုင်ရယူပါဒေတာ theory ကို Albert Einstein ကနေပြီးတော့သူပြုစုခဲ့ပါတယ်အဲ့ဒီ theory အရဆိုလို့ရှိရင်နော်အလွန်တရာမှတိတ်တီးတဲ့ drug ဆိုင်ခဲဥမာနေလို့ဟာမျိုးနေတဲ့အဆမတန်များရမယ်အဲ့လောက်တိတ်တီးတဲ့ဓာကြီးတွေပြတ်သုံးသွားတဲ့အခါကြလို့ရှိရင်အလွန်တရာမှတိတ်တီးတဲ့နေရာတစ်ခုဖန်တီးလို့ဖြစ်သွားမယ်ဆိုပြီးတော့သူကပြောခဲ့တယ်အဲ့ဒါပေမဲ့သူကAlbert Einstein အဲ့တော့ twin energy ကြီးရှိတယ်သူမဟောခဲ့ဘူး။ဒါပေမဲ့1965ခုနှစ်မှာအဲ့ဒီပါမောက္ခ Roger Penrose ဆိုတဲ့ Einstein ရဲ့ဒီခုနကနှိုင်းရသီအိုရီကိုအတုံးချပြီးတဲ့အခါကျသူကသင်္ချာပါမောက္ခလည်းဖြစ်တဲ့အတွက်သူကသင်္ချာနီးတစ်မျိုးနဲ့သူတွက်ပုံ20တခုသင်္ချာနီးတခုပေါ်လိုက်တယ်။အဲ့ဒီပေါ်လိုက်တဲ့ဟာပေါ်မူတည်ပြီး twin energy ကြီးတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူကတွက်ပြခဲ့ပါတယ်အဲ့ကလေးက။ဒါပေမဲ့အဲ့တော့ချက်ချင်းမရဘူး။ဒါပေမဲ့သူ့ရဲ့သီအိုရီဒီတွက်ချက်ပုံတွက်ချက်ကြီးဒီတင်ချပေါ့နော်ယူပါပြီတဲ့တင်ချကိုတုံပြီးတွက်တဲ့ဤနဲ့အတုံးချပြီးတော့ဟိုနောက်ပိုင်းကျတော့ Stephen Hawking တို့ပါလို့ကတုံပြီးတဲ့အခါကျဒီ twin energy တွေအကြောင်းဒီဆက်ကြပါလားကြီးဘယ်အချိန်ကနေစပြီးပေါ်ပေါက်တာလဲဆိုတဲ့ဟာတွေကိုလေ့လာတဲ့ဟာတွေကိုလုပ်ဖို့အတွက်ကို theory အခြေခံရပါတယ်အဲဆိုတော့အခုအနှစ်2020သူအသက်90ရှိပါပြီ89 90ရဲ့အခုကြမှာအခုအချိန်ကြမှာပေးတင်နေလဲထင်ပါတယ်အဲ့ဒါကြောင့်သူထိုက်တိုက်တိုင်တိုင်ရတာဖြစ်ပါတယ
်ဟုတ်ကဲ့နောက်နှစ်ယောက်ကတကယ်လက်တွေ့လုတ်ပြခဲ့တယ်ဆိုတော့နှစ်ယောက်က
ပြရတာကတော့အဲ့ဒီဟိုအဲ့ဒီပါမောက္ခတရားနှစ်ယောက်ပေါ့နော် Max Planck ကပါမောက္ခရဲ့ UCLA ကပါမောက္ခအမျိုးသမီးရဲ့အဲ့တော့သူတို့နှစ်ဦးတွဲပြီးတော့ဒီနေဆက်ကြဝလာကြီးကဘယ်မှာရှိလဲဆိုလို့ရှိရင်ဒီငကငွေတန်းကြီးပေါ့နော် Milky Way လို့ခေါ်ပါတယ်အင်္ဂလိပ်လိုငကငွေတန်းကြီးကပါလဲဆိုလို့ရှိရင်ဆက်ကြဝလာကြီးထဲမှာဒီလိုငကငွေတန်းမျိုးပေါင်းတန်းထောင်ပေါင်းများစွာရှိပြီးရှိတယ်ဒါပေမဲ့ကျွန်တော်တို့နေဆက်ကြဝလာရှိတဲ့ငကငွေတန်းကြီးရဲ့အလယ်မှာအဲ့လောက်ကိုဟိုတိတ်တိစများတဲ့ဟောပေါ့နော်ကျဲစုကြီးတွေအဲ့ဒါကြီးတွေပေါ့နော်အဲ့လိုတခါတဲ့အချိန်အဟုန်များစွာနဲ့အလင်းရဲ့အလျင်ကြီးပါလောက်ရဲ့လဲနေပြီဆိုလို့ရှိရင်သူဘာဖြစ်သွားလဲဆိုတဲ့အခါကျတစ်ချိန်မှဒီကျဲကြီးတွေပြတ်သုံးသွားတယ်ကျွန်တော်တို့နေကျဲတဲ့အစပေါင်းထောင်ပေါင်းများစွာကြီးရပါတယ်အဲ့တော့တိတ်တီးစတိတ်များသွားတဲ့အချိန်မှဘာဖြစ်လဲဆိုတော့ twin energy တွေပေါ်လာအဲ့ twin energy တွေပေါ်လာတော့ရိုးရိုးမျက်လုံးနဲ့မမြင်ရဘူးရိုးရိုးအနုဟိုပါပေါ့နော်အဝေးကြီးမှန်ပြောင်းနေလည်းမမြင်အောင်သူကဘယ်လိုရောင်ကြီးမျိုးထုတ်လဲဆို X-ray ရောင်ကြီးတို့ microwave ရောင်ကြီးအဲ့ဒါအနေနဲ့တိုင်းတာတဲ့ set တွေနဲ့သူတို့အနှစ်30လောက်တိုင်းပြီးတဲ့အခါကျတော့ဒီပေါ့နော်ဒီငကွေငတန်းကြီးရဲ့အလယ်မှာဒီဟာမျိုးကြီးတွေရှိနေပြီဆိုတဲ့ဟာကိုသူတို့သူတည်တနာလုပ်တဲ့အတွက်ကိုသူတို့ပေးတာဖြစ်ပါတယ်ကျွန်တော်တို့ရဲ့အနန္တစัจ java လာထဲမှာရှိတဲ့ဒီငကငွေတန်းလေးတဲ့ဒီငကငွေတန်းရဲ့အရွယ်အစားဘယ်လောက်ကြီးလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့နေဆက်ကြဝလာကလေညူအထူလောက်ပဲရှိရဆိုပါတော့ကျွန်တော်ရဲ့နေဆက်ကြဝလာဒီငကငွေတန်းကမိုင်1000ရှိနေတယ်အဲ့လိုငကငွေတန်းပေါင်းတန်းပေါင်းထောင်ပေါင်းမြောက်များစွာရှိတဲ့ဆက်ကြဝလာကြီးအဲ့ဆိုတော့စဉ်းစားကြည့်ဘယ်လောက်ကြီးတယ်လဲဆိုတာပေါ့နော
်ဆိုတော့ဒီ twin energy နဲ့ပတ်သက်ပြီးတော့ဘာလို့ဒီလောက်တောင်မို့နော်လူတွေအများကြီးဟို Nobel ဆုပေးပါဘာကြောင့်ဒီလောက်အရေးကြီးတာပါလဲ
ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့ဒီ twin energy ကိုလေ့လာတာတစ်ပိုင်းပေါ့နော်အဓိကအပါလဲဆိုလို့ရှိရင်ကျွန်တော်တို့လူသားတွေဘယ်လိုဖြစ်လာတယ်လဲဘယ်အချိန်ကလေးကနေပြီးတော့လူသားတွေအသက်ရှင်နေဇီဝတွေဖြစ်လာလဲဒီဇီဝတွေမဖြစ်ခင်မှာဒီတိမ်တိုက်ကြီးတွေနဲ့ဒီဆက်ကြဝလာကြီးတွေဘယ်လိုပေါ်လာတယ်လဲဒါတိကျင်တာပေါ့အဲ့တော့အဲ့ဒီဟာကိုလေ့လာတဲ့အတွေ့ကဘာကြီးဘယ်တော့ကစခဲ့လဲလူသားတွေဘယ်တော့ကစခဲ့လဲဟုတ်လို့ဒီဆက်ကြဝလာကြီးဘယ်တော့ကစခဲ့လဲဒီဆက်ကြဝလာကြီးမစခင်မှာရောအချိန်ဆိုတာရှိသလားเนาะ t equal to 0အချိန်စဖြစ်တဲ့အချိန်ကဘယ်တော့ကလဲဒါပေမဲ့ဒီဆက်ကြဝလာကြီးစခဲ့တဲ့ဟာ big bang theory ဆိုပါဆိုเนาะပောက်ကွဲမှုကြီးနဲ့ဖြစ်ခဲ့တယ်ဆိုတဲ့ theory အဲ့ဒါတွေကတိချင်းစိတ်ပေါ့เนาะလူရဲ့စူးစမ်းခြင်းစိတ်ဘာကြောင့်ဖြစ်လဲဆိုတဲ့ဟာကိုတိချင်းတဲ့စိတ်ကနေပြီးတော့မှလှုပ်ဆော်ပြီးတော့မှဒါတွေကိုသူတည်တနာလုပ်တယ်တို့ကျွန်တော်မြင်ပါတယ
်ဆိုတော့လူတွေရဲ့ သူတည်တဲ့ကအလုတ်ချန်စိတ်ကိုပေါ်ပြီးတော့အာတန်ကိုလှုပ်ပေးတာပေါ့နော
်ဟုတ်ပါတယ်အတိက
နာဆာသိပ္ပံပညာရှင်ဒေါက်တာပရေတာတင်မှာယူပဗေဒနိုဘောဆုရသူ၃ဦးအတွက်ရွှေတစိတ်အပြင်အမေရိကန်ဒေါ်လာ1,000,000,000ကိုနိုဘောဆုချင်းနဲ့ဆွီဒင်တောင်ဝင်းအကယ်ဒမီကနေပေးအပ်ခဲ့တယ်ဆိုတော့ကိုတင်ပြရင်ဒီသတင်းသက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင်နော
်။နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်အောင်စုရဲ့ကြေညာချက်ကိုထုတ်လင်းပေးပါတော့မယ
်။ Adnan Abu Walid El Sawari ခေါ်အဘူဝါလစ်ရှိမဲ့နေရာနဲ့သူဖြစ်ကြောင်းအထောက်အထားပြနိုင်မဲ့သတင်းပေးနိုင်သူကိုအမေရိကန်ဒေါ်လာ5သန်းအထိချိမြှင့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့စုငွေထုတ်တဲ့တရားရေးအစီအစဉ်ကကြေညာချက်ထုတ်ပြန်ထားပါတယ်။အဘူဝါလစ်ဟာ ISIS GS လို့အတိုကောက်ခေါ်တဲ့ဆာဟာရာလွင်ပြင်ဒေသအခြေစိုက် ISIS အကြမ်းဖက်အဖွဲ့ရဲ့အဓိကခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။အဘူဝါလစ်နဲ့သူ့နောက်လိုက်တဲ့ El Murabitun Al Qaeda အဖွဲ့ကနေခွဲထွက်ပြီးနောက်ပိုင်းဒီအကြမ်းဖက်အဖွဲ့ပေါ်ပေါက်လာတာဖြစ်ပါတယ် ISIS GS အဖွဲ့ဟာမာလီနဲ့နိုင်ဂျီးရီးယားနိုင်ငံနယ်စပ်တကြားမာလီနိုင်ငံပိုင်နဲ့မှာအခြေစိုက်ပါတယ်ဒီအဖွဲ့ဟာ ISIS အဖွဲ့ကိုတစ်ဆာခံတယ်လို့ကြေညာထားပါတယ်အဘူဝါလစ်ရဲ့ခေါင်းဆောင်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတော်များများကျူးလွန်ခဲ့ပါတယ်2019ခုနှစ်အောက်တိုဘာလ4ရက်နေ့ဟာနိုင်ဂျာနိုင်ငံအနီးမာလီနိုင်ငံနယ်စပ်မှာအမေရိကန်နဲ့နိုင်ဂျီးရီးယားပူးတွဲကင်းလှည့်နေတဲ့တပ်ဖွဲ့ကိုဒီအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့လို့အမေရိကန်စစ်သည်၄ဦးနဲ့နိုင်ဂျီးရီးယားစစ်သည်၄ဦးသေဆုံးခဲ့ရပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအုပ်ချုပ်မှုအာဏာအမိတ် 1324 အရအဘူဝါလစ်ကိုကမ္ဘာအကြမ်းဖက်သမားအဖြစ်အထူးသတ်မှတ်ကြောင်း2018ခုနှစ်မေလ16ရက်နေ့ကကြေညာခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအဥပဒေအပိုက်ခွဲ219အရ ISIS GS အဖွဲ့ကိုနိုင်ငံသားအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တန်တမန်လုံခြုံရေးဝန်ဆောင်မှုဌာနကနေစွန့်ငွေထုတ်တဲ့တရားရေးအစီအစဉ်ကိုစီမံကုတ်ခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်စတင်ခဲ့တဲ့1984ခုနှစ်ကစပြီးအကြမ်းဖက်သမားတွေကိုတရားဥပဒေအရအရေးယူနိုင်အောင်ကူညီတင်ပြခဲ့သူသို့မဟုတ်ကမ္ဘာတစ်ဝှမ်းနိုင်ငံတကာအကြမ်းဖက်ဝါဒလုပ်ရက်တွေကိုကြိုတင်ကာကွယ်နိုင်ခဲ့သူပေါင်း100ကျော်ဒေါ်လာသန်း150ကျော်စွန့်ငွေချင်းမြင့်ခဲ့ပြီးဖြစ်ပါတယ်။အဘူဝါလစ်အယ်ဆာဝါရီနဲ့ပတ်သက်လို့သတင်းပေးနိုင်သူဘယ်သူမှမဆို Rewards for Justice တရားမျှတရေးစုငွေအစီအစဉ် website လိပ်စာ www.rewardsforjustice.net ကဖြစ်စေ email လိပ်စာ info@rewardsforjustice.net ကိုဖြစ်စေဒါမှမဟုတ်အနီးစပ်ဆုံးအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံနေမှာရှိတဲ့ဒေသဆိုင်ရာလုံခြုံရေးအရာရှိတွေကိုဆက်သွယ်နိုင်ပါတယ်သတင်းပေးသူရဲ့အချက်အလက်တွေအားလုံးလုံးကြုံစွာထိမ့်သိမ့်ထားမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်အောင်စုရဲ့ညင်ညာချက်ကိုထုတ်လင်းလုပ်ပြပါပြီရှင
်အခုဆက်ပြီးသတင်းချင်းချက်ကိုတင်ပြပေးမှာပါလူမှုမင်းမြန်းချက်တွေကိုဖြစ်ကြတဲ့တောင်ဟောင်းပုံစံရွေးကောက်ပွဲအကျိုးစကားစစ်ထိုးပွဲကိုရုပ်သံတွေကနေတဆင့်လူချင်းမတွေ့ပဲတီးချမ်းပါဝင်ဆင်နဲခဲ့ကြပြီးတဲ့နောက်မှာRepublican Party ကသမ္မတ Donald Trump နဲ့ Democratic Party ကဝင်ရောက်ရှင်တဲမဲ့ Joe Biden တို့ဟာတောက်ကြနေမှာမဲဆွဲပွဲတွေပြန်ပြီးလုပ်နေကြပါပြီ။ November 3ရက်မှာချင်းပါမဲ့သမ္မတရွေးကောက်ပွဲနီးကလာတာနဲ့အမျှသူတို့နှစ်ဦးအကြိမ်နဲ့ရှင်ပြန်ရဖို့ရှိတဲ့ပြည်နယ်သုံးခုကမဲဆန္ဒရှင်တွေထောက်ခံမဲရဖို့နှစ်ဦးစလုံးတွားရောက်နေကြတာပါ။သမ္မတ Donald Trump COVID-19 အကူအဆိတ်ခံခဲ့ရခြင်းကပေးခဲ့တဲ့Remdesivir ဆေးဟာဒီရောဂါအပြင်းထန်ခံစားနေရသူတွေပေါ်တက်ရောက်မှုလုံးဝမရှိတာဒါမှမဟုတ်နည်းနည်းပဲရှိတာတွေ့ရတယ်လို့ WHO ကပြောပါတယ်။ကော်တီဆုံဆေးတစ်မျိုးဖြစ်တဲ့ dexamethasone ကတော့ထိရောက်မှုရှိနေတာတွေ့ရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာတော့မနေ့ကကိုဗစ် -19 ရောဂါကူးစက်သူ1000ကျော်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုဆိုအခုစိုက်ခံသူ3300ကျော်ရှိနေပါပြီ။မနေ့ကတည်းကတည်းကသေဆုံးသူက34ယောက်ရှိတဲ့အတွက်သေဆုံးသူစုစုပေါင်းကတော့969ရှိနေပါပြီ။ရခိုင်ပြည်နယ်ကြောက်တော်မြို့ရက်ကဆစ်ချောင်းစခန်းတချို့မှာလည်းကိုဗစ် -19 ရောဂါကူးစက်သူတွေရှိလာတာကြောင့်ဆစ်ပြေးဒုက္ခတွေရကြရောဂါကူးစက်မှုပိုမဆိုးလာအောင်တားဆီးကာဝယ်ဖို့ကြိုးစားနေကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာတောက်ချာနေကြကဒီမိုကရေစီရဲ့ဆန္ဒပြသူတွေကိုရဲတွေက မိသက်ပိုက်တွေနဲ့လူစုခွဲနှိမ်နှင်းခဲ့ပါတယ်။ဆင်းရဲမနှက်ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ကျွန်မဆင်းနေပါပါ။
This program has come to you from the Voice of America, Washington.